Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် February 10ရက်ဗုဒ္ဓဦးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5.24 50တို့အပြင်လိုင်းလံမီတာ190 kHz 1509တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ ဒီကနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမတော်ကတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့တော့မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပေါ်လာပြီးနောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုဦးစားပေးတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီကတည်းကမှမနေ့ညကရန်ကုန်မြို့က NLD ရုံးချုပ်ဘယ်လိုအခြေအနေကိုကြုံတွေ့ခဲ့ရပါသလဲ
9နာရီကျော်လောက်မှာသူကအခုကရှုထုတ်တယ်နားမှာလည်းမရှိပါဘူးကနော်အဲ့ဒီမှာတက်တီတွေဖိတ်ချတယ်စီးဒီသူကအကားတော့ဖြစ်ရတော့ဖြစ်တယ်အခြေအနေတ
ော့ NLD ဘဟုသူတေသနာအတွင်မှုဥကြဝနာ VOE ကိုပြောသွားတာကိုဒရင်းနေအပြင်နားဆင်ရဖို့ရှိပါတယ်အလားတူပဲမန္တလေးမြို့ဆန္ဒပြပွဲတွေမှာဆန္ဒပြသူလူရာချီဖမ်းဆီးခံထားရတဲ့တွင်ရန်ကုန်ကဆန္ဒပြပွဲမှာလူငယ်တွေနှိပညာသုံးပြီးဦးဆောင်နေတဲ့အကြောင်း Washington DC မြို့ကဆန္ဒပြပွဲအကြောင်းနဲ့လက်နက်မဲ့ပြည်သူတွေကိုပစ်ခတ်တဲ့လုပ်ရက်ကတမတော်ကျဝင်နေမြည်တဲ့ဥပဒေမဲ့လုပ်ရက်ဖြစ်တဲ့ဆိုရဲ American စစ်တပ်ကဒုတိယဗိုလ်မှူးကြီးဟောင်းရဲ့ပြောကြားချက်ကိုနားဆင်ကြရပါမယ်အဲ့ဒီတဲ့ရင်တွေမတိုင်ခင်ဗုဒ္ဓဘာသာနဲ့မနဲ့ထိတ်တန့်ရောက်မြန်မာနိုင်ငံတကာတဲ့ရင်တွေကိုမတ်တင်ကြီးထိုင်တဲ့ကော်မတီသူတို့ကပြောပြပါမယ်
။မြန်မာဆင်အာနာသိမ့်မှုကိုစန့်ကျင်တဲ့လမ်းပေါ်အတွက်ဆန္ဒပြမှု၄ရက်မြောက်မှုအင်္ဂါနေ့မှာတော့ထိတ်တိုက်တွေရုံရင်ဆန်ကပ်ဖြစ်ပြီးနှစ်ဖက်လုံးမှာထိခိုက်ဒဏ်ရာရပါတယ်။ဖေဖော်ဝါရီလတရက်နေ့ဆင်အာနာသိမ့်မှုနောက်ပိုင်းပထမဆုံးသူရဲ့တန်ယူဖြစ်ရတွေ့လဲဖြစ်ပါတယ်။အာနာဒိန်အဖွဲ့ကနိုင်ငံတွင်းဆန္ဒပြမှုတွေကိုအင်္ဂါနေ့မှာပထမဆုံးအကြိမ်ဖြစ်အသိအမှတ်ပြုပြီးရုပ်သံကပြသခဲ့ပါတယ်။မြို့တော်နေပြည်တော်မှာတော့အမျိုးသမီးငယ်တဦးခေါင်းကိုတနက်ကြီးထိမှန်ပါတယ်။နေပြည်တော်စည်းရုံးကြီးကကျန်းမာရေးဝန်ထမ်းတဦးက VOA ကိုအခုလိုအတည်ပြုထားပါတယ
်။အငြင်းချသွားကြတဲ့ခါကျတော့ချင်းပြောလို့ရှိရင်တော့ဒါဒီနေ့မှသူဒါပြင်ပြီးပြောလို့ရတဲ့အငြင်းချပဲ။
ဒီအမျိုးသမီးငယ်ရဲ့ဥကောင်းကိုဓာတ်မှန်ရိုက်ထားတာကိုကိုကပီကြီအစ်စ်နဲ့ပြစ်တာလို့လည်းပြောဆိုနေကြပါတယ်။အင်္ဂါနေ့ကဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့ကလမ်းတွေပိတ်ဆို့မိသက်ပိုက်နဲ့ဆန္ဒပြသူတွေကိုထိုးပြီးဒိုင်းကရဲတပ်ဖွဲ့ဝင်တွေကနံပါတ်ထုတ်နဲ့ရိုက်လူစုခွဲသလိုနေပြည်တော်မှာတော့တနက်နဲ့ပြစ်ပါတယ်။တနက်ထိမှန်တဲ့တခြားသုံးဦးကိုလည်းကုသပေးနေပါတယ်။ရာဘာကြီးစံလားကြီးစံအစ်စ်လားဆိုတာကတော့ခွဲခွဲခြားခြားမသိရပါဘူးရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာတော့မိသက်ပိုက်နဲ့ထိုးပြီးတော့ဖြိုခွဲမှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပါတယ်တချို့မြို့တွေမှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးကြညှိနှိုင်းချီတက်နေကြတာကိုလည်းတွေ့ရပါတယ်ပသိမ်မှာဆိုရင်ဆန္ဒပြသူတွေရဲ့တောင်းဆိုချက်အတိုင်းရဲတပ်ဖွဲ့ကလမ်းပေါ်ကအတားစီတွေကိုဖယ်ရှားပေးခဲ့ပြီးလူလူဘက်ကလည်းပြီးသူရဲဆိုပြီးတော့ကြွေးကြော်ချစ်တက်ခဲ့ကြပါတယ်မကွေးကဆန္ဒပြပွဲတစ်ခုအတွင်းမှာတော့မိသက်ပိုက်နဲ့လူလူကိုဖြိုခွဲနေချိန်မှာရဲတပ်ဖွဲ့ဝင်တချို့ကဘက်ပြောင်းပြီးမိသက်ပိုက်ကိုဒိုင်းနဲ့ကပ်ပေးခဲ့ကြတာကိုလည်းဓာတ်ရိုက်ထုံးလွှင့်မှုတွေမှာတွေ့ရပါတယ်တစ်ချိန်တည်းမှာပဲအာနာဒိန်အဖွဲ့ဘက်ကတော့နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်တဲ့ဆိုတာကိုပထမဆုံးအကြိမ်ဖြစ်ရုပ်တံကနေပြသပါတယ်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရတယ်လို့ပြောပေမဲ့ဆန္ဒပြသူတွေထိခိုက်ဒဏ်ရာရတာကိုတော့ဖော်ပြမထားပါဘူးရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရဖွဲ့နိုင်တဲ့အထိနိုင်ခဲ့တဲ့2020ရွေးကောက်ပွဲဟာမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အစိုးရဖွဲ့နဲ့ NLD ပါတီတာဝန်ရှိသူတွေကိုဖမ်းပြီးအနာသိမ့်လိုက်တဲ့စစ်တပ်ကိုထောက်ခံသူတွေရဲ့တံပြန်ဆန္ဒပြမှုတွေလည်းအနည်းငယ်ရှိပါတယ်။ဒါပေမဲ့စစ်တပ်ကိုစန့်ကျင်သူတွေကနိုင်ငံတော်ကြဲကြဲပြန့်ပြန့်ဖြစ်နေတာကြောင့်စစ်တပ်ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေကပေါ်ပေါ်ထင်ထင်တော့မတွေ့ရပါဘူး။ဆီယနာသိမ့်မှုစန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကစပြီးတော့နှိမ်နှင်းဖြိုခွဲတဲ့အင်္ဂါနေ့မှာပဲရမဲသိမ်းမြို့နယ်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးမှာ စစ်တပ်ထောက်ခံပွဲဆန္ဒပြဖို့စီစဉ်နေတယ်ဆိုတဲ့ဗီဒီယိုတစ်ခုလည်းပေါက်ကြားထွက်လာခဲ့ပါတယ်။အဲ့ဒီဗီဒီယိုထဲမှာတော့ဥဆောင်ပြောဆိုနေသူကသူ့ကိုယ်သူရမဲသိန်းကပါလို့ပြောဆိုပြီးဆန္ဒပြဖို့အစီအစဉ်တွေကိုပြောနေတာတွေ့ရပါတယ်။ဒါကတော့လူမှုကွန်ရက် Facebook မှာပေါက်ကြားထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာရမဲသိန်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတဲ့ဆိုင်းဘုတ်ကိုတွေ့ရသလိုတမရော်ကိုပံ့ပိုးပေးချဖို့စီယုံပြောဆိုနေတာကိုလည်းတွေ့ရပါတယ်။သူတို့ကဗီဒီယိုရိုက်ကူးထားတယ်ဆိုတာကိုတော့သိရှိတဲ့ပုံအနေအထားမတွေ့ရပါဘူး။ဘယ်နေ့ဘယ်အချိန်ကဘသူရိုက်ကူးထားတာလဲဆိုတာကတော့ VOA အနေနဲ့သိကြားအတည်ပြုချက်မရှိပါဘူးရှင်။ဆေးရနာသင်ခံထားတဲ့မြမအရေးကိုအမေရိကန်ကဦးစားပေးအဖြစ်ထားရှိပြီးအာနာသိတဲ့သူတွေသိတာတဲ့အကျိုးဆက်ခံစားရစေရေးသုံးသပ်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဖေဖော်ဝါရီလ9ရက်နေ့အင်္ဂါနေ့မှာပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ရဲ့မြန်မာရေးတုံ့ပြန်ကင်တွယ်မှုတွေဒီရက်ပိုင်းအတွင်းထပ်ပြီးထွက်ပေါ်လာဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်
။ We strongly condemn violence against demonstrators.All individuals in Burma have
ဆန္ဒပြသူတွေကိုအကြမ်းဖက်တာကိုပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချပါတယ်မြန်မာပြည်သူတွေမှာငြင်းကြဲစွာစုဝေးခွင့်တင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်ရှိတယ်လို့ပြောခွင့်ရ Price ကပြောခဲ့တာပါစစ်တပ်အာဏာသွင်ပြီးဒီမိုကရေစီနှီးကြရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့နောက်ဖမ်းထားသူတွေပြန်လွှတ်ပေးပြီးဆက်သွယ်မှုစနစ်တွေအပေါ်ထိမ့်ချုပ်ကန့်သတ်မှုတွေဖယ်ရှားအကြမ်းဖက်တာတွေလည်းမလုပ်ဖို့အမေရိကန်ပြည်ထောင်စုကထပ်ပြီးတောင်းဆိုထားပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရကိုတရားဝင်မဖြစ်ရအောင်ဥရောပသမ္မဂ EU ကအသေးအချာဆောင်ရွက်မယ်လို့ EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရဲလ်ကဖေဖော်ဝါရီလ9ရက်အင်္ဂါနေ့မှာပြောပါတယ်။
We will ensure we are doing nothing to legitimize the actions of the military.
စစ်တပ်ရဲ့လုပ်ရက်ကိုတရားဝင်ဖြစ်စေတာမျိုးမလုပ်ဖို့အသေးချဆောင်ရွက်နေပြီးတချိန်တည်းမှာပဲမြန်မာပြည်သူလူထုကိုဆက်လက်ပံ့ပိုးပေးသွားမယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကဥရောပကော်မရှင်ဆွေးနွေးပွဲအဖွဲ့မှပြောဆိုခဲ့တာပါမြန်မာနိုင်ငံရဲ့ဆယ်နှစ်တာဒီမိုကရေစီအသွင်ကူးပြောင်းမှုကိုနောက်ကျောင်းပြန်လှည့်လိုက်တဲ့လက်တင်ခံနိုင်စရာမရှိတဲ့စစ်တပ်ရဲ့အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်တုံ့ပြန်ဖို့အခုလိုအပ်နေပြီလို့လည်းသူကပြောပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 MHz ဒိုင်းနိုမီတာ40 kHz 9.33 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါသေးရှင
်။ VOA အမေရိကန်တံကဗုဒ္ဓဦးနဲ့မြန်ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကျွန်တော်အမျက်သူပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လွှတ်တော်ကတရားစွဲဆိုရတဲ့အမှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီကြောင်းအထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အတွက်သူအမှုကိုအထက်လွှတ်တော်မှာကြားနာဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။အောက်လွှတ်တော်ရဲ့ဒီမိုကရက်အမတ်9ဦးကအထက်လွှတ်တော်အမတ်တရားရဲ့ရှေ့မောက်မှာတရားစွဲဆိုရမှာပြီးခဲ့တဲ့ဇန်နဝါရီလ6ရက်ကလွှတ်တော်အဆောက်အဦတဲ့လူအုပ်စုနဲ့အတင်းဝင်ရောက်ခဲ့မှုအတွက်ဒေါ်နယ်ထရမ့်အနေနဲ့တာဝန်ခံတဲ့နယ်လို့တိုက်တွန်းလာပါတယ်။ Maryland ပြည်နယ်ကွန်ဂရက်အမတ်ဂျီမီရစ်ကင်ကတော့အထက်လွှတ်တော်ကိုပြောဆိုရမှာတော့တကယ်လို့ထရမ့်ကတာဝန်မခံဘူးဆိုရင်နောက်သမ္မတတွေဟာသူတို့ရဲ့နောက်ဆုံးလတွေမှာသူတို့ပြုလုပ်ခဲ့တဲ့ဘလို့မကောင်းမှုမျိုးမဆိုအထက်လွှတ်တော်အရှိမောက်မှာတရားစွဲဆိုတာမျိုးရင်မဆိုင်ရတော့ဘူးဆိုတော့ပါလက်ပေးလိုက်တာမျိုးဖန်တီးပေးတာဖြစ်တယ်လို့ဆိုပါရယ်ဒီမိုကရက်အမတ်တွေကအာဏာပိုင်တွေကအကြမ်းဖက်မှုကိုရှောင်ရှားဖို့တိုက်တွန်းနေတဲ့ကြားကလွှတ်တော်အဆောက်အဦကိုဝင်စီးနေကြတဲ့ရုပ်သံဗီဒီယိုဖိုင်ကိုအထက်လွှတ်တော်ကိုပြသခဲ့ကြပါရယ် COVID-19 ကပ်ရောဂါဟာဝူဟန်မြို့ကနေပြီးခဲ့တဲ့2019ဒီဇင်ဘာလအတွင်းပေါက်ကွဲပြန့်နှံ့ခဲ့တယ်ဆိုတော့အထောက်အထားတွေမတွေ့ရှိရဘူးလို့တရုတ်နိုင်ငံရဲ့ရောက်ရှိနေတဲ့ COVID-19 ရောဂါစစ်မြစ်စုံစမ်းဖော်ထုတ်ရေးကျွမ်းကျင်သူများအဖွဲ့ခေါင်းဆောင်ကပြောဆိုလိုက်ပါရယ်ဝူဟန်မြို့ကိုရောက်ရှိနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကျန်းမာရေးကြွမ်းကျင်သူပီတာဘန်အမ်ဘရက်ကအင်ကာနေကသူ့အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုအခုလိုပြောဆိုပါတယ
် The possible pass from whatever original animal species all the way through the
ဖြစ်နေစည်းကနေဆင်လာတဲ့မူရင်းတရိတ်ဆန်မျိုးကွဲတွေမှန်သမျှရဲ့ဖြစ်နိုင်မဲ့လမ်းကြောင်းတွေကိုရှာဖွေဖို့ကတော့အချိန်တော်တော်ကြာပါမယ်ဈေးကိုမရောက်ခင်လမ်းခရီးတွေနေဆက်ဖြစ်ကျော်မှုတွေအပါအဝင်အလုံးတရာရှုပ်ထွေးပါတယ်လို့ပြောဆိုထားတာပါကျွမ်းကျင်သူများအဖွဲ့ဟာယောဂစတင်ရာဗဟိုချက်လို့ယူဆရတဲ့ဝူဟန်မြို့ကဟျူနန်ပင်လယ်ဆာဈေးနဲ့ဗိုင်းရပ်စ်ဒုသေသနာတက်ခွဲခန်းတွေစီကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်ဆက်လက်ပြီးတော့ Embarek ကဒင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုရမှာတော့ဗိုင်းရပ်စ်ကတက်ခွဲခန်းကနေစတင်ပြန့်နှံ့တာမျိုးလဲတော်တော်လေးမဖြစ်နိုင်သလိုနောက်ထပ်လည်းအဖွဲ့အနေနဲ့စုံစမ်းမှုမဖြစ်နိုင်တော့ပါဘူးလို့ဆိုပါတယ်ဖြစ်နိုင်ပွဲရအနေနဲ့ကတော့ဗိုင်းရပ်စ်ကဂျာကန်မျိုးကွဲတွေစီကတဆင့်လူတွေစီကိုဖျက်ဆီးရောက်ရှိလာတာမျိုးဖြစ်ပြီးရေခဲရိုက်တာတဲ့ကုန်ပစ္စည်းတွေစီကနေပြန့်နှံ့တာမျိုးလဲဖြစ်နိုင်တယ်လို့ဆိုပါတယ်တရုတ်ကျန်းမာရေးကော်မရှင်ရဲ့ကျွမ်းကျင်သူတစ်ဦးဖြစ်တဲ့ဒေါက်တာလီယန်ဝနီယန်ကတော့ဒီကိုရိုနာဗိုင်းရပ်စ်ကဝူဟန်မြို့မှာတွေ့ရှိကြောင်းတရားဝင်မကြေညာရင်ကတည်းကတခြားဒေသတွေမှာပြန့်နှံ့နေတာမျိုးလည်းဖြစ်နိုင်တယ်လို့ပြောပါရယ်ဗိုင်းရပ်စ်စစ်မြစ်ကိုရှာဖွေဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဟာအဖွဲ့ဝင်10ဦးပါဝင်တဲ့ Emirate ဦးဆောင်တဲ့အဖွဲ့ကိုဝူဟန်မြို့ကိုပြီးခဲ့တဲ့လကတည်းကဆေးလွတ်ခဲ့တာဖြစ်ပြီးအခုအခါမှာကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ရောလူပေါင်း 1.3 သန်းတည်ဆုံးပြီး106သန်းကူးစက်လျက်ရှိပါရယ်မြန်မာနိုင်ငံကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဖေဖော်ဝါရီလ9ရက်အင်္ဂါနေ့ည8:00နာရီထုတ်ပြန်တဲ့သတင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာ22ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာခုချိန်ထိဓာတ်ခွဲအတည်ပြုလူနာစုစုပေါင်း 34,000 ကျော်ရှိသွားပြီဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာတည်ဆုံးသူ3ဦးထပ်တိုးခဲ့တာကြောင့်ခုချိန်ထိစုစုပေါင်းတည်ဆုံးသူ 3,180 ဦးရှိသွားပြီဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ဆက်အနာတိမ်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှမှုဆိုင်ရာဓာတ်ခွဲဆန္ဒမှုတွေကိုပုံမှန်လုံဆောင်နိုင်ခြင်းမရှိဘူးဆိုတဲ့သတင်းတွေလည်းတိုင်းပြည်အတွင်းမှာထွက်ပေါ်နေပါတယ်။လက်ရှိနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့သေဆုံးမှုအခြေအနေတွေကိုကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့အရင်သတင်းထုတ်ပြန်နေကြား Facebook စာမျက်နှာကထုတ်ပြန်ခြင်းမရှိတာရက်နေငယ်ရှိသွားပြီဖြစ်ပြီးဝန်ကြီးဌာနရဲ့ Internet စာမျက်နှာကနေတဆင့်သာထုတ်ပြန်ပေးနေတာကိုတွေ့ရပါတယ်။ပိုင်ရှင်ကကန်းချီနီမှာစွန့်ပစ်လိုက်တဲ့ရင်းနှင်းသင်္ဘော MTI ဘာပေါ်မှာမြန်မာတူအပါဝင်သင်္ဘောသား5ဦးဟာ၄နှစ်နီးပါးပင်လယ်ထဲမှာခက်ခက်ခဲခဲနေထိုင်ရပြီးသူတို့ကအခုချိန်ထိမြေကြီးကိုမနှင်းရသေးဘူးလို့ဆိုပါရယ်။တန်ကျင်9000ရှိတဲ့သင်္ဘောကိုပိုင်ရှင်က UAE ပင်လယ်ခွေ့ထဲမှာကာလကြာရှည်စွန့်ပစ်သွားခဲ့ပြီးအဝတ်စားဆုပ်ပြဲနေပြီဖြစ်တဲ့သင်္ဘောသားတွေဟာမိသားစုနဲ့ခွဲနေရတဲ့ဒုက္ခကိုလည်းခံစားနေကြရပါတယ်။မြန်မာသင်္ဘောသားတူဦးဖြစ်တဲ့အင်ဂျင်နီယာကိုနေဝင်းကတော့သူ့ရဲ့ passport ကိုကုမ္ပဏီကအခုထိသိမ်းထားပြီးပတ်စပို့ကပင်လယ်ထဲမှာပဲတက်တန်းကုန်သွားတယ်လို့ဆိုပါရယ်။တိုင်းပြည်မှာလည်းဆက်အနာတင်လိုက်တာမို့အစ်စ်ဘယ်လိုပြန်လုပ်ရမလဲဆိုတာမသေးကြတော့ဘူးလို့ပြောသွားပါရယ်။တင်မောပိုင်ရှင် Alco Shipping Company ဟာဗန်နာယီရဲ့ချက်တွေဖြစ်ပြီးပြီးခဲ့တဲ့32လကတည်းကလစာတွေမပေးတော့တာမို့တင်မောသားတွေဟာအစားအစာနဲ့တကူရီကျမ်းမာရေးသုံးပစ္စည်းတွေအတွက်ကုသိုလ်ပြုအဖွဲ့အစည်းတွေကိုဆက်သွယ်ပြီးတော့အသက်ဆက်နေကြရပါရယ်။ Seafarers အဖွဲ့ရဲ့ဒေသညွှန်ကြားရေးမှူးအန်ဒီဂေါ်မင်းကတော့တင်မောကိုပဲအပေါင်ပစ္စည်းအနေနဲ့တင်မောသားတွေစီမှာထားခဲ့တာမို့သူတို့ဖြစ်ကရှေ့မတူနောက်မဆိုဖြစ်နေတာပါဒုတိယချက်ကပစ်သွားတဲ့တင်မောသားတွေအနေနဲ့စွန့်ပစ်သွားတဲ့တင်မောမှာရှိနေတာတရားမဝင်ပါဘူးတင်မောကိုစွန့်ခွာပြီးအသက်ကဲလေနဲ့ကမ်းခြေကိုတွားရင်လေတရားမဝင်နိုင်ငံအတွင်းဝင်ရောက်တာမို့ထိမ့်သိမ်းခံရနိုင်ပါတယ်သူတို့ဟာ UAE နိုင်ငံတွေကိုဝင်ရောက်ဖို့ဗီဇာမရှိဘူးသူတို့ရဲ့ passport တွေဟာလည်းကုမ္ပဏီစီမှာပဲရှိနေတယ်လို့ပြောသွားပါတယ်ဒါနဲ့ပတ်သက်ပြီးတော့ Alco Shipping Company ကိုဆက်သွယ်ရမှာတော့တစုံတရာမှတ်ချက်မပေးပါဘူ
း VOA American နိုင်ငံအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ရန်ကုန်မြို့ပခန်းရွှေကုန်းနိုင်အရက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်ကိုရဲတွေကတော့ဖျက်ပြီးဝင်စီးတဲ့အကြောင်းNLD ဖို့သူတေသနာတွင်မူဦးကျော်ဝနာက VOA ကိုအတည်ပြုပြောဆိုပါရယ်နောက်ဆုံးအခြေအနေကိုကိုဇော်ထက်ကမေးမြန်းထားပါရယ်ခင်ဗျဟု
တ်ကျွန်တော်တို့လည်းဒီမင်းရောမနေ့ကစပ်ပနာပါမနေ့ကတော့ကျွန်တော်မင်းအကြီးလက်တိုင်းစပ်ပနာပါစပ်ပနာတော့ကျွန်တော်တို့ကဂျုံကိုလည်းနေနေတိုင်းပြောတော့ကျွန်တော်တို့ဂျုံပြစ်ကြတယ်ဒီနေ့ကမနာကျွန်တော်ဂျုံပြစ်ကြတယ်ဒီနေ့ကျတော့ကျွန်တော်ကိုးပွဲစနေတော့စပ်ပနာပါနော်ဆိုပြီးကျွန်တော်တို့9နာရီတော့မှဂျုံပြစ်ပြီးပြန်ကြရတယ်ပြန်ကြတော့အခုကျွန်တော်ရုံးမှာ CCTV ကိုကျွန်တော်တက်ထားတာပေါ့နော်အဲ9နာရီကျော်လောက်မှာသူတို့တက်နေရဲနေတာအဲအပြင်ကိုသူတို့ကျွန်တော်တို့ကြားလာဆိုရင်အပြင်မှာစက်ကားနေတယ်နော်9နာရီကျော်ကအခုကချုပ်ထုတ်တော့နားမလည်လို့မရှိပါဘူးကနော်အပြင်မှာတက်နေရေးတွေဖိတ်ချတယ် CCTV ကတကားတော့ဖြစ်တယ်တကားတော့ဖြစ်တယ်အဖြစ်တွေဝင်အဲ့ဒါတော့ကျွန်တော်တို့ CCTV ကိုစောင့်ကြည့်နေတယ်ကျွန်တော်တို့အဖွဲ့တွေကတယောက်ကကျန်သူတို့ကျွန်တော်တို့ဖုန်းဆက်ပြောနေဒီလိုပဲရုံးချုပ်ကတော့လုံဝင်နေပြီအခုတော့ ့ဦးချင်းကြီးဝင်လို့ပါတယ်အခုဖုန်းဆက်နေကြည့်လို့ဝင်ပုံရတော့
ဟုတ်ကဲ့အာသူတို့အင်အားဘယ်လောက်ရှိရဲနောက်ပြီးတော့ဒီ
အဲအဲ့တော့ကျွန်တော်တို့ကအသေးစိတ်တော့ဦးချင်းကြီးမသိရသေးဘူးဘာလို့လဲကျွန်တော်တို့ကကာချူအေရီယာကြီးဆိုတော့ကျွန်တော်စီတူပြီးတမားလည်းသူကြည့်တို့ရတယ်ညာသူကြည့်ပြောနေကျွန်တော်အဲကြည့်တာပေါ့ဦးကျွန်တော်ကတော့ကြည့်ရဲစီတူစောက်ကြည့်လို့ရမုံနဲ့စောက်ကြည့်လို့ရှိအတူပြောပြရတော့ဦးအထက်လမ်းကတို့ဇာမီးတွေဖိုးပြီးတော့ရှာဖွေနေတာတော့ကြည့်ရတယ်လို့ပြော
ဟုတ်ကဲ့အာဟိုတလုံးကလည်းဆရာဒီအောက်ချင်ပေါ့နော်ဒီရုံခွဲကြီးမှာလည်းဒီလိုကိစ္စဖြစ်နေဆိုတော့အခုရုံချုပ်တီတို့ဒီလိုလုံးလာကိစ္စပေါ်မှာဆရာတို့ဟိုဗာများပုံသက်ချင်ပါတယ်လက်ရှိအခြေအနေကို
ကျွန်တော်ဒီကျွန်တော်ပြောနေတဲ့ချက်ပဲကျွန်တော်တို့ဒီတရားဝင်ပါတီ UEC မှာတရားဝင်ပတ်ပုံပြထားတဲ့ပါတီပါတီတတန်းနဲ့30ချော်ပြီအော်ကျွန်တော်တို့ဒီ2020ရုပ်ောက်ပဲမှာလည်းအနိုင်ရပါတီဖြစ်တယ်တကယ်တမ်းကကျွန်တော်တို့ပါတီကိုရှာဖို့ခြင်းနဲ့ဘာညာဆိုရင်ဥပဒေတိုင်းနဲ့ဆောင်ရွက်ဖို့ကောင်းတယ်။ကျွန်တော်ရုံးကွန်တဲ့အချိန်မှာတို့တရားဝင်တို့ရတဲ့ဖွင့်လာလို့ရတယ်။ဒါပြီးကျွန်တော်တို့ဒါတို့ပါစားခြင်းပါတယ်ဆိုဖွင့်တောင်းပြီးတော့ကျွန်တော်တို့ကျေလွတ်လို့ရတယ်။အခုကျတော့ရုံးပိတ်ထားတဲ့အချိန်ဘယ်သူမှမရှိတဲ့အချိန်မှာဇနီးကတိုက်တလို့မျိုးအိမ်ကိုတော့ဖြစ်ပြီးတော့ဥပဒေနဲ့ဒါလောက်တာဒီဥပဒေနဲ့လုံးရဖြစ်တည်းဒါဒီကျွန်တော်တို့လုံးဝလက်ခံနိုင်ကြအောင်ရှိဘူး။အဲ့တော့ဒါကိုကျွန်တော်တို့ဒီကိစ္စကိုကျွန်တော်ဥပဒေနဲ့ဆက်လက်ဆောင်ရွက်ဖို့တော့ကျွန်တော်လက်ပါမှာကျွန်တော်တို့ရဲ့ကျန်ရှိနေတဲ့လူကြီးတွေကိုပြန်ပြပြီးတော့ကျွန်တော်ဆက်လက်ဆောင်ရွက်မှာပါ
။ဟုတ်ကဲ့ဆရာ။ဆရာကျေးဇူးတင်ပါတယ်ဆရာ
။ NLD ရုံးချုပ်တော့ဖြတ်ဝင်းစည်းခံရတဲ့အကြောင်းကို NLD တာဝန်ရှိသူတွေကိုကိုစောတက်ကဆက်သွယ်မေးမြန်းခဲ့တာပါ။အလားတူပဲစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန်လိုင်းမြို့ဆန္ဒပြပွဲတွေမှာဆန္ဒပြသူလူရကြီးဖမ်းဆီးခံရပါတယ်။ဖမ်းဆီးခံရသူတချို့ကိုစစ်တပ်ထဲမှာထားတယ်လို့တချို့ကိုရဲစခန်းမှာထားပြီးအမှုဆွဲတင်ဖို့စစ်တပ်ကစီစဉ်နေတဲ့အကြောင်းမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗ
ျ။ဆီယနာသိန်းနာကိုဆက်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာတော့အင်္ဂါနေ့ကလူများထက်မနည်းဖမ်းဆီးခံရတဲ့အကြောင်းသူတို့ကိုစစ်တပ်ကတရားစွဲဆိုဖို့ပြင်ဆင်နေတာတွေ့ရကြောင်းမန္တလေးမြို့ရှေ့နေကွန်ရက်ကရှေ့နေဒေါ်ချယ်ရီစုကအခုလိုပြောပြပါတယ်။
နေရာကြော်တော့ရှိရခြင်းပြီးတော့ကျမတို့ပေါ့နော်လောက confirm information အနေနဲ့ကတော့ကျမတို့ဒီပတိန်ကြီးတက်ကပေါ့နော်ဟိုတရင်တစ်တူရဲ့မှာ85ယောက်တိရှိပါတယ်ဟုတ်ဒါကတော့လောက confirm ပါပြီးတော့နောက်တစ်ကျမသတင်းကြားထားတာကတော့ဒီအမတ်ခွန်ရဲ့စခန်းထဲမှာလည်းရှိရလို့ကျမကြားရရှင်ဟုတ်သူတို့ဒီတရင်တစ်တူကနေပြီးတော့ဒီပတိန်ကြီးမျိုးနဲ့တရားရုံးပေါ့နော်ကျမတို့မန္တလေးပတိန်ကြီးမျိုးနဲ့တရားရုံးမှာကျမယူဖို့တော့လာပါတယ်ဒါနဲ့တရားသူကြီးတွေကဒီနေ့အဲ့တရားသူကြီးတို့ကြောင်းလဲနေအပြိဝိဆိုင်ကြီးတဲ့ကြောင့်ရေမမသိလိုက်ဘူးပေါ့နော်အဲ့တော့အမေအဲ့ရမန်ပေးမဲ့အရှင်ကနေတစ်ချက်ကြည့်ရတာကတော့ကျွန်တော်85ယောက်လို့အပြင်ကြားကြည့်ရပါလိမ့်ရှင်ဟုတ
်ဆန္ဒပြသူတွေကိုအမှုစွဲချက်တင်ခဲ့မယ်ဆိုရင်ရှင်းနေအဖြစ်လိုက်ပါဆောင်ရွက်ဖို့မန္တလေးမှာရှိတဲ့မြို့နယ်9မြို့နယ်ကတရားရုံးတွေကိုဗုဒ္ဓဘူးနေ့ကစပြီးရှင်းနေတွေတွားရောက်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်
အာရှိနေပေနဲ့ကျွန်တော်တို့လောက်တဲ့အစီအစဉ်လေးတော့ရှိရဲအဓိကတော့ဒီလိုမျိုးအမှုဆိုတာကထုံးစံပိုင်းနဲ့ဒီနေ့အမှုတွေဒီနေ့အမှုတွေဒီနေ့အမှုတွေဒီနေ့ထောင်းနေတယ်ပေါ့နော်ဒါမျိုးလို့ကိုများတယ်ပေါ့နော်ဒါကျွန်တော်တို့အရင်ကပုံစံမျိုးတွေပြန်ပြီးသုံးသပ်ကြည့်လို့ရှိရင်ဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့ရှိနေဒီကိုညာကနေပြီးတော့ရှင်းနေလေးကနေပြီးတော့သူတို့ဒီလိုက်ပါဆောင်ရွက်ပေးမယ်ရှင်းနေလေးကိုလက်ဆုံနဲ့ပြုပြီးတော့ကျွန်တော်တို့ဒီမျိုးနဲ့ခုနမျိုးနဲ့မှရှိကြတဲ့တရားရုံးမှာကျွန်တော်တို့ဖြန့်ထားပါမယ်ဖြန့်ထားပြီးအဲဒီမှုတွေဆွဲတင်တယ်ကျွန်တော်တို့ချက်ချင်းကျွန်တော်တို့ဒီရှင်းနေလိုက်ပေးပါမယ်ဆိုပြီးကျွန်တော်တို့ဝင်ပြီးတော့ချက်ချင်းကိုတမ်းမိုင်အနေနဲ့ပေါ့နော်ရှင်းနေလေးစောင့်ပေးပြီးတော့အမှုလိုက်ပါဆောင်ရွက်ပေးဖို့လုပ်ထားပါမယ်ရှင်
ဆီယနာသိမ့်ပြီးရှေ့ရမြောက်နေ့မှာလူ9ယောက်ထက်ပိုမစုဖို့အမိန့်ကြော်ညာချက်တွေထုတ်ခဲ့ပေမဲ့မန္တလေးမှာတော့ဖေဖော်ဝါရီလ9ရက်နေ့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးရဲတွေကဖြိုခွင်းမှုတွေလုပ်ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။မန္တလေးကဆန္ဒပြသူတွေဖမ်းဆီးခံရတဲ့နောက်ဆုံးအခြေအနေကိုမအေးမာသတင်းပေးပို့ထားတာပါ။ရန်ကုန်မြို့ကလူသိမ့်ချီပဝင်ဆင်နွှဲခဲ့တဲ့ဆန္ဒပြပွဲတွေမှာတော့လူချင်းတက်တွေနဲ့ထိတိုက်မတူအောင်လူငယ်တွေဒီပညာသုံးပြီးခြေတက်ရလမ်းကြောင်းတွေဖြန့်ကျက်ဥဆောင်မှုဟာအလွန်အားရစရာကောင်းတယ်လို့ NLD ပြည်သူ့လွှတ်တော်မှကိုစီသူမောင်က VOE ကိုပြောပါရယ်ဆီယနာသိမှုကိုစန့်ကျင်တဲ့ရန်ကုန်ထွေထွေတပိတ်မှာကိုရိုင်းပါဝင်နေသူအသက်ငယ်ဆုံးပြည်သူ့လွှတ်တော်မှကိုစီသူမောင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရယ်ခင
်ဗျအရှိဒီရန်ကုန်မှာလူထုဆန္ဒပြနေတဲ့နောက်ဆုံးအခြေအနေကိုပြောပြပါအောင်ရှင်
ဒီနေ့ကရန်ကုန်မြို့ထဲမှာပေါ့ဗျာမနက်ခင်းပေါ့ခွန်းဒီလောက်ထဲကဒီဆန္ဒပြတဲ့ကားတွေပေါ့နော်အကုန်လုံးကဒီအခုရန်ကုန်မြို့လေကောင်မနေ့ကလည်းဆက်ပြီးခြိတက်တယ်ဒါပေမဲ့လို့မနေ့ကထုတ်ပြန်လိုက်တယ်ပုံမှန်144လို့ပေါ့နော်အလားတူတူတဲ့အဲ့လို အမေညွန်ကြားချက်မျိုးတွေထုတ်တယ်ဆိုပြီး online ပေါ်မှာပြန့်နှံ့လာတယ်။ဒါပေမဲ့တချို့နေရာတွေမှာကျတော့ low speaker နဲ့ light order ရှိတယ်။တချို့နေရာတွေမှာကျတော့မ off ပဲနဲ့ပေါ့နော်။ဒီတန်တရာအမေလိုဖတ်လာတော့ကျွန်တော်တို့ဒီတချို့ရဲ့စိတ်ထဲမှာပေါ့နော်။ပြည်သူတွေစိတ်ထဲမှာဘယ်လိုထင်လဲဆိုတော့ဒီနောက်ဆက်ပူပြီးရှူရအောင်ပေါ့နော်။အဲ့ဆန္ဒပြမှုတွေကရော့ကြသွားမယ်လို့ထင်ခဲ့တာပေါ့။ဒါပေမဲ့လို့ကျွန်တော်တို့ပြည်သူရဲ့တတိယဒီနေ့မှာထပ်ပြီးတော့မနေ့ကလိုမျိုးပဲမနေ့ကထက်ဆောင်များတဲ့လူတွေအစီအတွက်ဟာလမ်းမပေါ်ကိုပြန်ပြီးတော့ထွက်လာတာမျိုးကိုကျွန်တော်တို့တွေ့ရတယ်။အဲ့ကျွန်တော်တို့ကလည်းဒီကျွန်တော်တို့ပြည်သူ့လူထုကိုလည်းကျွန်တော်အနေနဲ့ကလည်းကျွန်တော်ပြည်သူတွေနဲ့တသားရဲ့ရှိရဲဆိုတော့ပြတဲ့အနေနဲ့ဒီဆန္ဒပြလူစုလူတွေထဲမှာကျွန်တော်တို့ရဲ့ဒီအခုနိုင်ငံရေးဆိုင်ရာထုတ်ပြန်တောင်းဆိုချက်တွေတော့ရောက်ရှင်းပြပြီးတော့ကျွန်တော်တို့ဟောပြောတာမျိုးကျွန်တော်တို့လုပ်ပါတယ်။နောက်တစ်ခုကရွှေကုန်းလိုင်းဘက်မှာဆိုရင်လည်းဒါလူထုကိုလည်းတွေရတာဆန္ဒပြမှုမှာပါဝင်လာတာဆိုတော့ဒါသတင်းမီဒီယာတွေမှာလည်းအလုံးတွေ့ရမှာဖြစ်တယ်ပေါ့နော်။ဆိုတော့ညနေ၄နာရီဘက်မှာကျွန်တော်တို့ဗဘဲတန်းမြို့နယ်ဘက်မှာတော့အဖြစ်အပျက်တစ်ခုဖြစ်သွားတယ်။အဲ့ဒါဘာလဲဆိုတော့ဗဘဲတန်းအဒီအနှောထားလန်းအမ်ဘောကမိပိုင်တစ်ခုမှာပေါ့တစ်ဖက်ကဒီစစ်တပ်ကိုထောက်ခံတဲ့ဒီအင်အားစုတစုကအရင်တိုင်းတစုကဖြတ်လာတဲ့အခါမှာအဲ့ဒီအချိန်မှာလူ3,500-600လောက်ရှိတဲ့လူအုပ်ကြီးကြားတဲ့ကနေဖြတ်ကတော့ကျွန်တော်ဒီအုပ်ကြီးကိုကျွန်တော်တို့အနေနဲ့အစည်းအဝေးရှိရှိနဲ့တစ်ဖက်ကဆဲတာတွေကိုပြန်မဆဲဖို့နဲ့ဟာလာအားလုံးဒီအနေနဲ့ဖြတ်တန်းကြဖို့ဆိုပြီးတော့ကျွန်တော်တို့ဝင်ပြီးတော့ထိန်းမိကြရတဲ့အခြေအနေရှိတယ်အဲ့တော့ဒီအနေကတော့သူတို့ဆက်ပြီးတော့ဒီအနော်ထာလန်ကနေပြီးတော့သူတို့ရွှေဘုံနာလန်ရွှေဘုံနာလန်ကနေမြို့တော်ခမ်းမောက်ဖြတ်ပတ်တက်သွားတာတွေ့တယ်ဒါပေမဲ့ဆိုရင်ကသူတို့ရင်နန်းမျိုးစနစ်တကျကိုသူတို့3,000-3,000နဲ့တချို့ဒီတာသနိကအဆောက်အဦတွေပေါ့ဗပေးတန်းဆိုလို့ရှိရင်ပလီအဆောက်အဦတွေရှိတဲ့လမ်းမျိုးတွေကိုဝင်ပြီးတော့ဒီစစ်တချင်းတွေကိုပင့်သွားတာလို့တွေးကြော်တန်းတွေအော်သွားတာလို့ဆိုတဲ့ပုံစံမျိုးတွေလည်းသူတို့လှုပ်သွားတာတွေ့တယ်ဆိုတော့သူတို့ကားတွေရဲ့ထူးခြားချက်ကဘာလဲဆိုတော့နိုင်ငံတော်အလံအခုဒီ3000ချေကျဲတပွင့်နဲ့နိုင်ငံတော်အလံတွေလွှင့်ထားတယ်အဲဒီဇာတိမှန်တချင်းတွေသူတို့ဖွင့်ထားတာတွေ့တယ်ဆိုတော့နောက်ကအဲ့မှာအခုထားကြတဲ့အခါမှာသူတို့ဒုတ်တာလက်နဲ့လိုအပြင်ပြန်မျိုးပါတဲ့ဟာတွေကိုဒီကားပေါ်မှာတင်ထားရတယ်လို့ယူဆရတဲ့ဒီတပ်ပုံမှတန်းနေလေပေါ့နော်။ဟိုမိပြည်သူတွေကအများကြီးရိုက်ပြီးကျွန်တော်တို့လာပြတာလေးရှိတယ်ပေါ့။အဲ့တော့ရန်ကုန်မြို့ရဲ့ဆန္ဒပြမှုအခြေအနေကတိတ်ငနန်းတော့မနည်းရလိုမျိုးပဲ။ဒီနေ့မှလည်းဒီဆန္ဒပြစစ်ကြောင်းတွေဟာအထွေထွေတပိတ်ပုံစံကိုပို့ပြီးတော့ဥတည်ရွေးချားလာတွေ့ရတယ်။ဥပမာရန်ကုန်မြို့မှာဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတဲ့မြင်ကွင်းတွေမှာဆိုရင်ဒီမိထားဝန်ထမ်းတွေပါလာတယ်။ဟာလားမိတက်တွေပါလာတယ်။ရှေ့နေတွေပါလာတယ်။လူလူလူလန်းကအလွာတဖြည်းဖြည်းနဲ့ပို့ပြီးတော့စုံပြီးတော့ပေါ့နော်။ဟိုအထွေထွေတပိတ်ကြီးစီကိုပုံဖော်နိုင်တဲ့ပုံစံမျိုးကိုတဖြည်းဖြည်းဟိုရောက်ရှိလာပြီလို့တော့ကျွန်တော်ဟိုပြောလို့ရတယ်ပေါ့နော်။နောက်ရက်တွေကတော့ဒီ CDM ကိုဆက်ပြီးတော့အချိန်မြင့်နိုင်တယ်ဆိုလို့ရှိရင်ဒီဟိုလှုပ်ရှားမှုကဆက်ပြီးတော့တက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။
အင်္ဂါနေ့ကဆန္ဒပြပွဲမှာပေါ့နော်ဒါဆို၄ရက်မြောက်ဆန္ဒပြပွဲဖြစ်လာပြီဆိုတော့ဒီဆန္ဒပြပွဲမှာဒီအာဏာပိုင်တွေဘက်ကအထူးသဖြင့်ဒီလုံခြုံရေးဒီတပ်ဖွဲ့တွေဘက်ကနေပြီးတော့ပေါ့နော်တချို့နေရာတွေမှာသူတို့မိသက်ပိုက်နဲ့ဖြုတ်ခွဲတာတို့နောက်နေပြည်တော်မှာဆိုလို့ရှိရင်အဲ့ဒီအမျိုးသမီးတအူးကိုသူတို့ဒီရဲကပစ်လိုက်တာတို့ပေါ့နော်ဒါမျိုးတွေအခုတွေ့ရပါတယ်ကျမတို့လေအဲ့တော့အဲ့ဒီအခြေအနေတွေကရောအခုဘယ်လိုရှိလဲရှင
်ရန်ကုန်မြို့ရဲ့အနေအထားကိုပဲကျွန်တော်ပြောပါမယ်ရန်ကုန်မြို့မှာကြတော့ဒီနိုင်ငံရေးဖြတ်တန်းမှုရှိတဲ့သူတွေပေါ့နော်ဟိုမျိုးဆက်ဟောင်းမျိုးဆက်တွေတော်တော်များများရှိကြတယ်ဆိုတော့ဒီမှာကဒီလူလူလှုပ်ရှားမှုကဘယ်သူကမှဥဆောင်တာမဟုတ်ဘူးဒီမျိုးဆက်တွေအခု generation Z လို့တောင်တင်စားတဲ့မျိုးဆက်တွေပေါ့ဒီမျိုးဆက်တွေဟာသူတို့စစ်ကြောင်းတွေသူတို့စစ်ကြောင်းတွေနဲ့ဆိုင်ရာရက်ွက်တွေမျိုးနယ်တွေကနေသူတို့လာကြတာဖြစ်တယ်ဘယ်နေရာကိုတာဝန်ထားပြီးတော့ဖြိုခွင်းရမယ်ဆိုတာကိုလည်းဒီလုံခြုံရေးတပ်ဖွဲ့တွေကဟိုကျွန်တော်တို့မလုံနိုင်အောင်လို့ပေါ့နော်အဓိကကတော့ပြည်သူတွေကိုကျွန်တော်တို့ message ကိုပေးနေကျွန်တော်တို့ထိတ်တိုက်လည်းမတွေ့ကြဘူ
းဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုလိုဆင်နာတိန်းနာမျိုးတွေနဲ့ပတ်သက်ပြီးတော့ဒီလူထုဆန္ဒပြပွဲပေါ့နော်ရှစ်လေးလုံးလူထုလှုပ်ရှားမှုဆိုဖြစ်ခဲ့တယ်အကြမ်းဖက်ဖြုတ်ခွဲခံရတယ်အဲနောက်တော့ဒီတစ်ခေါက်အခုဒီ2021မှာအခုဒီလူထုလှုပ်ရှားမှုဆင်နာတိန်းနာကိုစန့်ကျင်တဲ့လူထုလှုပ်ရှားမှုရဲ့ထူးခြားချက်ကောဘာတွေတွေ့ရလဲရှင်
1988မှာအာဏာသိမ်းလိုက်တဲ့ပုံက1988မှာအာဏာသိမ်းပြီးနောက်ပိုင်းမှာ1990ပေါ့နှစ်နှစ်ကြာမှရွေးကောက်ပွဲပြန်ဖြစ်တယ်ဆိုတော့ရွေးကောက်ပွဲပြန်ဖြစ်ပြီးတော့ထအာဏာလွှဲလာဆိုတော့ထအာဏာမလွှဲဘဲနဲ့ဒီ2010ခုဆိုရင်10ခုနဲ့ဟလာ45ခုလောက်ရကြတော့မှဟလာပြန်ပြီးတော့ဟိုသူတို့ရွေးကောက်ပွဲပြန်ဖြစ်ခဲ့အဲ့တော့လူလူရဲ့စိတ်ကလူတွေကတမိုင်းထဲမှာသူတို့ကသင်္ကန်းသာယူပြီးသားဖြစ်တယ်2021ခုနှစ်ကလှုပ်ရှားတောင်းဆိုမှုကကြတော့နိုင်ငံရေးတောင်းဆိုချက်ကရှင်းတယ်ကျွန်တော်တို့ဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီကလည်းထုတ်ပြန်ကြေညာတဲ့တဲ့မှာပါပါတယ်အဲ့ဒါပါလဲဆိုတော့ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့ဖြစ်တယ်မနေ့ချက်ကရွေးကောက်ပွဲရလက်ကိုအတိမတ်ပြုဖို့အကောင့်ထည့်ဖို့ဖြစ်တယ်နောက်တစ်ချက်ကလွတ်တော်ဟာလာဒီပြန်လဲခေါ်ယူခြင်းမဟုတ်ဖြစ်တယ်ဆိုတော့အဲ့တောင်းဆိုချက်၃ဒီ၃ချက်ကအဓိကနိုင်ငံရေးဆိုင်ရာဒါလားရည်မှန်းချက်ဖြစ်နေတယ်ပေါ့ဒီကျွန်တော်တို့ကရွေးကောက်ပွဲအနိုင်ရရှိပြီးတာအရင်တုန်းကအစိုးရအဖွဲ့မရှိဘူးအခုကပြည်သူအစိုးရကိုပြန်ပြီးတော့ပြန်ပြီးအာဏာသိမ်းခံလာရတဲ့ပုံစံဆိုတော့ပုံသဏ္ဍာန်ချင်းတော့တော်တော်ကွာတယ်ပေါ့ဆိုတော့အဓိကတောင်းဆိုချက်၃ချက်ကိုလာနိုင်ငံရည်မှန်းချက်ထားပြီးတော့လူတွေအားလုံးကတောင်းဆိုကြလိမ့်မယ်ထပ်ပြီးတော့ဒီတပိတ်ကို မိကြလေဦးမယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ
်။ဒါကတော့ဆရာနာသိန်းစန့်ကျင်တဲ့ရန်ကုန်လူထုဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်နေတဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီသူမောင်ဖြစ်ပါတယ်။သူဟာ2021ရွေးကောက်ပွဲမှာအနိုင်ရခဲ့သူဖြစ်ပြီးတော့လက်ရှိအသက်အငယ်ဆုံးလွှတ်တော်အမတ်လည်းဖြစ်ပါတယ်။VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အသံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာပြည်တွင်းမှာလိုပဲစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကို American ပြည်ထောင်စု Washington DC မြို့မှာလည်းနေ့စဉ်ရက်ဆက်ပြုလုပ်နေပါတယ်မနေ့အင်္ဂါနေ့ကမြန်မာတန်ယုံရှိကဆန္ဒပြပွဲမှာတော့သမကြီးပါဝင်တန်ယုံဝန်ထမ်းတွေအနေနဲ့လူလူနဲ့အတူပူပေါင်းပါဝင်ကြဖို့ဆန္ဒပြသူတွေကတောင်းဆိုထားတဲ့စာကိုပြည့်ရခဲ့တာကိုမြန်မာတန်ယုံကတတိယအတွင်းဝင်အရာရှိတူကလက်ခံရယူတဲ့အကြောင်းဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတူဖြစ်တဲ့ကိုဇော်ဝင်းကပြောပါတယ်။ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျ။
ကျွန်တော်တို့ဒီနေ့လာတဲ့အကြောင်းကတော့ဝချုံမွေးပင်းအွန်လိုင်းစစ်စိုးရနေလူလူစိုးဖြုတ်ချပြီးတော့ဆန္ဒသိမ်းတဲ့ကိစ္စဆန္ဒသိမ်းပြီးတော့ဒီနေ့ဆိုရင်ဘမပြည်မှာအကြမ်းဖက်ဆုံးခွဲတဲ့ကိစ္စအစီအစဉ်ရောက်လာပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်တို့ကမြန်မာတမန်ကြီးကိုလာရောက်ပြီးတော့တောင်းဆိုပါမယ်ကျမ်းပတ်မှုတွေရတန်းဖို့နဲ့ကျွန်တော်တို့ဒီမိုစီအင်အားစုတွေပြည်တွင်းမှာလှုပ်ရှားနေတဲ့ Civil Disobedience Movement ပေါ့နော်ဒီ CDM Movement ကို join ဖို့အထူးသဖြင့်တိုင်းဟောဝန်ထမ်းတွေအားလုံးကျွန်တော်တို့နဲ့လာပြီးတော့ပူးပေါင်းဖို့ဆိုတာကိုကျွန်တော်လာရောက်ပြီးတော့စာပေးမယ်သူတို့ကိုဆန္ဒလာပြတယ်လာရောက်တိုက်တွန်းမယ်နှိုးဆော်တယ်ကျွန်တော်တို့စာလဲလာပို့တာဖြစ်ပါတယ်ဒီနေ့ခဏအတူချုပ်ကတော့
ဟုတ်ကဲ့ဆိုတော့ဆာကဘယ်အချိန်မှာပေးကြမှာလဲခင်ဗျာအခုဆန္ဒပြပွဲပြီးလို့တော့လို့ရှိရင်ဟိုတန်ယုံထဲမှာဝင်ပေးမှာလားဘလို့စီစဉ်ထားပါလဲခင်ဗျာ
ဟုတ်ကဲ့တန်ယုံကိုကျွန်တော်တို့တကားခေါက်ပြီးတော့တန်မကြီးနဲ့တန်ယုံဝင်နိုင်နေကိုဟို request တော့တွဲခွင့်တောင်းမယ်ပေါ့နော်တွဲခွင့်တောင်းပြီးတော့ကျွန်တော်တို့ရေးထားတဲ့စာကိုကျွန်တော်တို့ပေးဖို့သားမှာဖြစ်ပါတယ
်ဟုတ်ကဲ့ဟိုတန်ယုံကိုတော့ကြိုတင်အကြောင်းကြားထားတာမရှိသေးဘူးပေါ့တန်ယုံဘက်ကနေပြီးတော့ဟိုလက်ခံမယ်မခံဘူးဆိုတာလည်းမသိရသေးဘူးပေါ့နော်
哦မတိရသေးပါဘူးခင်ဗျဟုတ်ကဲ
့စာထဲမှာဗားရေးထားတယ်ဆိုတော့ကျွန်တော်တို့ပြောခွင့်ရမလားခင်ဗ
ျဟုတ်ကဲ့ပြောခွင့်ရပါတယ်ခင်ဗျကျွန်တော်တို့မြန်မာသံမကြီးဦးအောင်နင်းအပါဝင်ဒီဟိုတာယုံဝန်ထမ်းတွေအားလုံးဟာလူလူစိုးအောင်ပဲသစ္စာခံမှုလူလူစိုးအောင်ပဲဟိုဘောနော်အလုပ်လုပ်ပေးဖို့ဆိုတာကိုကျွန်တော်တို့ကတောင်းဆိုပါမှာဘာဖြစ်လို့လဲဆိုတော့မကြုံမွေးမရောင်းလိုက်ဆန္ဒတင်တာကတရားမဝင်ဘူးဆိုတဲ့အကြောင်းဟိုကျွန်တော်တို့2010မှာရွက်ကောက်ပွဲလုပ်ခဲ့တယ်ဒီရွက်ကောက်ပွဲကတော်သားစုကြည်လို့နိုင်ခဲ့တယ်အပြတ်တက်နိုင်ခဲ့တယ်ဒါဝမဲမမမမမဖြစ်တယ်ဆိုပြီးကြောင်းပြပြီးဆန္ဒသိမ်းတဲ့ကိစ္စအတရားမှုမှုဘုရားမူရင်းမြောင်းလိုက်တာ2008ချိန်ကဥပဒေလည်းစန့်ကျင်ပြီးအနာသိမ်းတာဖြစ်တယ်ဒါကြောင့်မလို့တော်သားကြီးဦးမြင့်နဲ့နိုင်ငံတော်အတိုင်းအတာတော်သားစုကြည်ရဲ့စိုးရွားပဲတစ္ဆာခံမှုကျွန်တော်တို့ကပန်ချမှာပါအဲ့အဲ့တော့ပဲဒီကတာပြီးကျွန်တော်တောင်းဆိုတာပါဒါကြောင့်မလို့တကယ်လို့မလုပ်ဘူးဆိုရင်အဲဆိုတော့ကျွန်တော်တို့ကနိုင်ငံတကာစိုးရွားနေတဲ့ဒီပလိုမတ်ဆိုင်ရာလုပ်ငန်းတွေတော့တာဏမဆိုင်ရာလုပ်ငန်းတွေကိုတုံးပြပြီးတော့ ကျွန်တော်တို့လောက်သွားမယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောမှာပါ။စာထဲမှာတော့အဓိကကျွန်တော်တို့နဲ့ပူးပေါင်းဆောင်ဖို့ကျွန်တော်တို့အဓိကတောင်းဆိုမှာဖြစ်တောင်းဆိုတာဖြစ်ပ
ါ။ဟုတ်ကဲ့အခုဆိုလို့ရှိရင်ပထမဦးဆုံးတာမြန်မာတန်ယုံရဲ့အတွင်းဝန်တယောက်ကလည်းဒီပြီးခဲ့တဲ့ရက်ပိုင်းမှာပဲလူဒုလှုပ်ရှားမှုနဲ့ပူးပေါင်းပြီးတန်ယုံကသူ့ယာဒုကထွက်လိုက်တယ်ဆိုတာကျွန်တော်တို့သိရပါတယ်။ဆိုတော့အဲ့လိုမျိုးအလားတူဒီဟိုယာဒုကထွက်ပြီးတော့ဒီလူဒုလှုပ်ရှားမှုနဲ့ပူးပေါင်းပါဝင်လာကြဖို့တန်ယုံဝန်ထမ်းတွေပူးပေါင်းပါဝင်လာကြဖို့မျှော်လင့်နေပေါ့အဲ့လိုမျိုးလားခင်ဗျာ။
ရောင်းနေခင်ဗျာကျွန်တော်တို့အထူးသဖြင့်တော့ဒီအာဒီမှာပေါ့နော်ဖြစ်ပေါ်နေတဲ့ဆက်နာသိဆန့်ကျင်ရေးဒီအကျမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်လင်းပြီးတော့ဒီတန်ရုံးဝင်နေတွေကပြည်သူ့ဘက်ကိုရက်တီဖို့ဆိုတာကိုအလေးနဲ့ကျွန်တော်တို့ကလာရောက်ပန်ကြတာအဲ့တော့သူတို့တွေလည်းကျွန်တော်တို့ဒီကိုအာကူးပြောင်းလာတယ်ဆိုရင်ကျွန်တော်တို့ကချိုးဆိုမယ်ဆိုတဲ့အကြောင်းဟိုဘလို့မဆိုရင်သွားခမဖြစ်ပဲနဲ့ကျွန်တော်တို့လည်းပူပေါင်းမှုကျွန်တော်တို့ကလာပြောတာပ
ါဒီဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်နေတဲ့မယ်ရီလန်းပြည်နယ်ကကိုရင်ထွေးကလည်းသူအနေနဲ့ဒီဆန္ဒပြပွဲကိုဘာကြောင့်ပါဝင်ရတယ်ဆိုတာကိုအခုလို့ရှင်းပြပါတယ
်ကျွန်တော်တို့ပူပေါင်းပါဝင်ရတဲ့အချက်လေးကတော့ကျွန်တော်တို့ပြည်ရင်းနဲ့ပြည်ပမှာရှိတဲ့ညီကိုမောင်နှမအားလုံးကတူတူနဲ့တားရဲရှိတယ်ကျွန်တော်တို့အခုချိန်မှာတရားမဝင်အာဏာသိမ်းတဲ့ဆက်အာဏာရှင်အုပ်ချုပ်ရေးပြုတ်ချဖို့အတွက်ရန်နေရာကြီးတစ်ခုလုံးဟိုရက်တဲ့သွားအောင်ဆိုပြီးတော့ကျွန်တော်လာရောက်ပြီးတော့ကျွန်တော်တို့ပူပေါင်းဆန္ဒပြနေကြတာပါဒီမှာရှိတဲ့ညီကိုမောင်နှမအားလုံးကလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဖြစ်သွားတဲ့ရင်းနှီးရခံစားချက်တွေအလုံးကသတိရတဲ့သားလေးဖြစ်နေကြတယ်ဒါကြောင့်မို့ကျွန်တော်တို့ community မှာရှိတဲ့ညီကောင်မောင်မတွေအားလုံးကလည်းကျွန်တော်တို့စုစည်းပြီးတဲ့ဆိုစီယုံစရာမလိုပါဘူးသူဆန္ဒရဆန္ဒရလာရောက်ပြီးတော့ပူပေါင်း participate လုပ်ကြပြီးလာရောက်ကြောက်သူဆန္ဒပြနေတာပါကျွန်တော်တို့စစ်တမ်းရုံးမှလို့ကျွန်တော်တို့ကန့်ကွက်ဆန္ဒပြကြတာမဟုတ်ပါဘူးကျွန်တော်လာရောက်ပြီးတောင်းဆိုနေကြတဲ့ဆန္ဒပြပွဲလေးပ
ါ Washington DC မြို့ကဆန္ဒပြပွဲအကြောင်းကိုဇော်ဝင်းလိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာပုံမှန်144တားမြစ်ချက်ချိုးဖောက်ပြီးလမ်းမထွက်ဆန္ဒပြမှုတွေရှိလာခဲ့ရင်လူကြိုးရင်းနဲ့စစ်တပ်ကအကြမ်းဖက်နေနေမဲ့အရေးကိုနိုင်ငံတကာကစိုးရိမ်နေကြပါတယ်။လက်နက်မဲ့ပြည်သူတွေကိုပစ်ခတ်တဲ့ဆိုရာဟာတမတော်ကျင့်ဝင်နဲ့မညီတဲ့ဥပဒေမဲ့လောက်ရဖြစ်လို့လုံးဝမဖြစ်သင့်ဘူးလို့အမေရိကန်စစ်တပ်ရဲ့ဒုတိယဗိုလ်မှူးကြီးဟောင်းမီမီဝင်းဘတ်ကပြောပါတယ်။ဟာဝိုင်အာရှပစိဖိတ်လုံခြုံမှုလေ့လာရေးဌာနပေါ်မောက်ခဒေါ်နီနီဝင်းဘတ်ကို VOA မြန်မာထဏမှုဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါရခင
်ဗျ။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။မင်္ဂလာပါရှင်
။ဟုတ်ကဲ့ဒေါ်မီမီဝင်းဘတ်ခင်ဗျာဒေါ်မီဝင်းဘတ်ကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်စစ်ဖက်ရက်ဖက်ဆက်ဆံရေးဆိုင်ရာကိစ္စတွေကိုတင်နန်းတွေပေးခဲ့တဲ့နှီးနှောဖလှယ်ပွဲတွေဥဆောင်ပြီးလုပ်ခဲ့ပေးခဲ့တဲ့သူဆိုတော့အခုမာမီမာဖြစ်နေတဲ့အခြေအနေကအခုဒါလောလောဆယ်ရတော့စစ်အာဏာသိမ်းတာပေါ့နော်စစ်အာဏာသိမ်းတဲ့အပြင်ကိုအခုနောက်ထပ်ဖြစ်လာတဲ့ယူတက်မလာတဲ့ဟိုဖြစ်လာတဲ့အခြေအနေကပါလဲဆိုတော့လမ်းမပေါ်မှာထွက်ပြီးဆန္ဒပြလူတွေနဲ့ဒီမြန်မာစစ်တပ်နဲ့လုံခြုံရေးတွေနဲ့ထိတိုက်တွေ့ရမယ့်အနေမျိုးရောက်နေတဲ့လို့ဆိုတဲ့ပုံစံဖြစ်နေပြီအဲ့တော့မြန်မာနိုင်ငံမှာဆိုလို့ရှိရင်1988လို့အချိန်တုန်းကစစ်တပ်ကပြစ်ခတ်လို့ဒါလမ်းမပေါ်မှာလူတွေတေချေကြတယ်ဒုထွက်တန်ယိုတွေအကြီးအကျယ်ဖြစ်ခဲ့တယ်အဲ့ဒီအတွက်ကြောင့်လည်းဒါမြန်မာနိုင်ငံစစ်တပ်ကိုအားလုံးကဝေဖန်ကြတာရှိတာပေါ့နော်အဲ့တော့မြန်မာစစ်တပ်ကအရာရှိကြီးတွေနဲ့ရောမြန်မာစစ်တပ်ကိုအရင်ညီညီကျွမ်းဝင်မှုရှိတဲ့အမေရိကန်တပ်မတော်ရဲ့အရာရှိဟောင်းတယောက်အနေနဲ့ပြောဆိုလို့ရှိရင်ဒေါ်မီဝင်းဘတ်နေအခုလက်ရှိအခြေအနေကိုဘယ်လိုမြင်လဲခင်ဗျာဒါမျိုးတွေပြစ်ခတ်မှုတွေဒုထွက်တန်ယိုကိစ္စတွေပေါ်လာလိမ့်မယ်လို့ထင်လား
ကျမကတော့မဖြစ်စေချင်ဘူးเนาะအဲ့ဒါမဖြစ်လည်းမဖြစ်သင့်ဘူးကျမအတွက်ကတော့ဒီကျမမှာကျမတို့စင်တာမှာလာပြီးတော့သင်သွားတဲ့ဘုံမူကြီးတွေကဘုံမူကြီးတွေကအရန်ပဲတော်တယ်လူကောင်းလူကောင်းနေနောက်ပြီးတော့သူတို့တွေကအရန်လဲကြိုးစားတယ်သူတို့တွေကနောက်ပြီးတော့လဲနိုင်ငံတော်လဲချစ်တယ်လို့သူတို့ကျမတွေ့ရတယ်เนาะဆိုအခုအချိန်မှာကဒီလက်လက်မရှိတဲ့ပြည်သူလူထုကိုဟိုဗာလဲပြစ်တယ်ဆိုလို့ရှိလို့ရှင်ဒီကဘာကြီးကလက်မခံနိုင်တော့ဘူးကျမတို့ရဲ့အခုဆိုလို့ရှင်အမေရိကန်မကပါဘူးဒီကဘာလုံးမှာပေါ့နော်ကျမတို့ရဲ့ soldier လို့ပြောလိုက်ရင် standard army yes soldier you know professional army soldier ဆိုလို့ရှိလို့ရှင်အဲ့လိုမျိုး code of conduct ကလုံးဝလုံးလို့မရ
ဒါကျင့်ဝတ်နဲ့ညီရမယ်ပေါ့နော်ဒါသတ်မှတ်ထားတဲ့ပြည်သူစီးကမ်းတွေကိုချိုးဖောက်လို့မရဘူးဆိုတဲ့သဘောပေါ့
ဟုတ်ကဲ့
ဒီလိုပြဿမျိုးတွေနဲ့ပတ်သက်လို့ရှိရင်ဒါကဒါအမေရိကန်ပြည်အောင်စုမှာဆိုလို့ရှိရင်စစ်တပ်မှာဒီလိုအကြောင်းအရာတွေဒီလိုကျင့်ဝတ်တွေနဲ့ပတ်သက်လို့ရှိရင်ဘယ်လိုသတ်မှတ်ထားရရှိလဲခင်ဗျာဒီပြည်သူတွေနဲ့ဆက်ဆံတဲ့ကိစ္စနောက်အထူးသဖြင့်ပေါ့နော်ဒီလိုဟိုလုံခြုံရေးဆိုင်ရာကိစ္စတွေမှာစစ်တပ်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်ဖို့ရှိနိုင်တဲ့အခြေအနေမျိုးတွေမှာဆိုလို့ရှိရင်ဘယ်လိုတွေများကျင့်ဝတ်သိက္ခာတွေပြဋ္ဌာန်းထားရရှိလဲ
ဟုတ်ကဲ့ကျမတို့ကို၌ကတော့ကျမတို့ရဲ့ American တက်မတော်ကเนาะ National Guard
ဒီလိုမျိုးလုံခြုံရေးနဲ့ပတ်သက်ပြီးတော့လိုအပ်လာလို့ရှိရင်ရဲပထမဆုံးကရဲပေါ့နော်ရဲနိုင်လို့ရှိရင်ကျမတို့မှာကနက်ရှင်နယ်ဂါ့ဆိုတာရှိတယ်ပြီးဆုံးတက်တယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဟာဗာလဲစစ်သားတွေကသူတို့တွေကဒီလူတို့ကိုဘယ်လိုအသေးချဗာလဲထိန်းနိုင်နေဆိုတဲ့ဥစ္စာ
ဒီနေရာတွေမှာဆိုလို့ရှိရင်လေတချို့သတင်းတွေမှာကျွန်တော်တို့ကြားရပါတယ်အမေရိကန်ဒီမရိန်းတပ်ဖွဲ့ဝင်တွေကဒါရဲသားတွေကိုသွားပြီးတော့ပြစ်လိုက်ပြီလို့ပြစ်ခတ်ပြီလို့ဒါအရေးယူခံရတဲ့ကိစ္စမျိုးတွေရှိတယ်အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ဒါကဟိုအမေရိကန်တပ်ဖွဲ့တွေကဒီပြည်တွင်းမှာတော့ဝင်မဆက်ဘူးဒါပေမဲ့ဒီပမာလို့ဟိုအရက်ဖက်ပြည်သူတွေကိုပြစ်ခတ်တယ်ဆ court martial ထိခံထိတယ်အဲ့ဒီအချိန်ပြီးတော့ထောင်ကြရတယ်လည်းအများကြီးရှိတယ်ဆိုကျွန်မတို့ဆိုလို့ရှိရင်အခုဆိုဗာလဲကျွန်မမှတ်မိတာ General McChrystal လေကျွန်မတို့ရဲ့လေ General Stanley McChrystal သူကဗာလဲ Iraq မှာ2009ခုနှစ်တုန်းကပေါ့နော်သူကဗာကျုပ်အဲ့ဒီမှာအဲ Iraq မှာအဲ့ဒီမှာသူပြောတာလူပြည်သူလူထုကိုရဲ့အလေးထားပြီးတော့ရဲ့ဟိုနေဗာလဲအကာအကွယ်ပေးရမယ်တဲ့အဲ့ဒီကာကွယ်ပြီးတော့မှပြည်သူလူထုကကိုယ်ကိုထောက်ခံပေးမယ်လို့သူကမြင်တယ်ပြောတယ်เนาะဘာလို့ဆိုတော့ဟိုအဲ့ဒီဥစ္စာကဗာလဲပြည်သူလူထုလက်နဲ့မကင်နာတဲ့လက်နဲ့မရှိတဲ့ပြည်သူလူထုကိုတတ်တဲ့ဥစ္စာကကျမတို့စီမှာဗာလဲ immoral unethical လို့ယူဆတယ်ကျမတို့ဒီကဘာလို့ကြည့်ရဲပြည့်ဘူးเนาะဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဒီမကပါပဲဒါတောက်ဆိုဒီကဘာလုံးရဲ့ standard ဖြစ်သွားပြီ the professional army a standard army ဆိုလို့ရှိရင်ဒီဥစ္စာကပြည်သူလူထုလက်နဲ့မရှိတဲ့ပြည်သူလူထုကိုမပြည့်ရဘူးဆိုတာကျမတို့မှာရှိတယ်အာဘာလို့လဲဆိုနောက်ပြီးတော့ဟိုအဲ့ဒါတွေမကပေါ့เนาะကျမတို့တွေ့ရတာစစ်စင်ရေးတွေလုပ်တဲ့အခါမှာပြည်သူလူထုရဲ့ကောင်းမှုမရှိဘူး၊ယုံကြည်မှုမရှိဘူးဆိုရင်ကျမတို့အတွက်ကိုစစ်စင်ရပိုးပြီးတော့ခက်ခဲတယ်ခက်ရင်လေဆိုတော့လေအဲ့ဒါနဲ့ပတ်သက်ပြီးတော့လေကျမတို့ရဲ့ operational reason ပေါ့နော်ဟုတ်ပါဆိုပြည်သူလူထုရဲ့ထောက်ခံမှုလေးစားမှုယုံကြည်မှုကအရန်လိုအပ်တယ်ကျမတို့ဒီနေ့နဲ့မှဒီထဲမှာနိုင်ငံထဲမှာတောင်မှကအပြင်းသွားတဲ့အတူပဲအတူတူပဲ
ဟုတ်ကဲ့အဲ့တော့လွန်မီဝင်းဘတ်ပြောတဲ့သဘောကတော့စစ်တပ်တစ်ခုအနေနဲ့တကယ်ကိုကျင်းဝင်းတိုက်ခါနဲ့ပြေးသွားတဲ့စစ်တပ်တစ်ခုအနေနဲ့ဟာလက်နဲ့မဲ့တဲ့ပြည်သူတွေကိုပြစ်ခတ်မယ်ဆိုရင်ဒါကျင်းဝင်းတိုက်ခါကိုချိုးဖောက်ရကြတယ်အလားတူပဲလူထုရဲ့ထောက်ခံမှုကိုမရဘဲနဲ့စစ်စင်ရေးတွေမှာအောင်မြင်နိုင်မှာမဟုတ်ဘူးစင်ပြေမှာမဟုတ်ဘူးဆိုတဲ့သဘောကိုပြောတာပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဒီနေရာမှာအရင်တုန်းကလည်းဒါ American စစ်တပ်အနေနဲ့ဒီနိုင်ငံခြားကိစ္စတွေမှာပြည်သူတွေနဲ့ပတ်သက်ပြီးတော့တချို့ဟိုနမဲပြက်ကလေးတွေပေါ့နော်လောက်ခဲ့ဟိုဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေလည်းဒါရှိခဲ့တာပဲဖြစ်တယ်ဆိုတော့ဒါရီနဲ့ပတ်သက်ပြီးတော့သင်ခန်းစာယူွဲရာလေးနောက်ဟိုဒါရီကဘာတွေရှိခဲ့လဲအဲ့လိုအဲ့ဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေဥပမာအဖြစ်ကျွန်တော်တို့ကြားမှုတွေရှိပါတယ်ဗီယက်နမ်မှာဆိုလို့ရှိရင်လည်းဟိုအမေရိကန်တွေသွားတော့ကဒါရက်ွက်လူထုနဲ့ပတ်သက်ပြီးတော့တချို့ပြဿနာလေးတွေရှိခဲ့မှုတာလေးကျွန်တော်တို့ရုပ်ရှင်တွေမှာလည်းမြင်မှုတွေအဲ့အဲ့ဒါလေးတစ်ချက်လေးပြောပြပါလားဒါ
Yeah, ကိုတောင်းထွန်ပြောရဲဥစား platoon လို့ထင်ပါတယ
်။ Okay, okay, okay. Platoon ဆိုရင်ကျွန်တော် Charlie Sheen ကြီးပဲ။ Okay. အဲ့ဒါဒီ head ဖြစ်ဖြစ်ကိုကျွန်တော်ထင်တယ်အခြေခံပြီးရိုက်ခဲ့ရုပ်ရှင်လို့ကျွန်တော
်။ Okay, အဲ့ဒီဥစားကကျမတို့စီမှာပါလေသင်ခန်းစာအများကြီးကျမတို့ပါလေစစ်ပေါ်လောင်းနေရအဲ့ဒီဥစားကိုသင်ရပါတယ်။ Mee Lai Massacre ဆိုတဲ့ဥစားတစ်ခုရှိတယ်။အဲ့ဒီဥစားက1968နော်
1968
နှစ်မှာ68နှစ်မှာပေါ့နော်။ဒီ Lieutenant Kelly နဲ့သူ့ပတ်သက်ပေါ့နော်တခုဒီမီလိုင်းဆိုတဲ့ကြေးရွာလေးဗီယက်နမ်ကြေးရွာလေးဝင်နေအဲ့ဒီဝင်တဲ့အခါမှာဘာလို့သူဘာလို့ဝင်လဲဆိုတော့သူကအဲ့ဒီဒရင်ကြားတာကအဲ့ဒီကြေးရွာကတပုံးကိုဗာလဲ
ဟုတ်ပါတယ်
ပတ်နေတဲ့နောက်ပတ်နေတဲ့အကျေးရွာလို့ပြောပြီးသွားတယ်။သွားပြီးတော့အဲ့ဒီမှာသွားတဲ့အခါကျတော့ဒီကျေးရွာလက်နဲ့ကင်နေမဟုတ်ဘူးကြည့်ရတဲ့တမန်လူတွေပဲ။အဲ့ဒီဥစ္စာသူတို့ဘာမှမတွေးတဲ့အခါကျတော့အဲ့ဒီလူတွေကိုတတ်ကုန်။အဲ့ဒီလေကိုဗါလဲတတ်တဲ့အခါကျတော့အဲ့ဒီအချိန်မှာအာဟိုနေရဗါလဲကျမတို့ရဲ့ဗါလဲရဟယင်ပေါ့နော်။အာအာ Warren Officer Thompson ကဘောရဟယင်မောင်းပြီးတော့သူကဒီ Lieutenant Kelly ကို support လုပ်ဖို့လာတာ။ Air support လုပ်ပေးဖို့လာတာ။အဲ့ဒီအချိန်မှာသူဒီဥစ္စာတွေ့သွားတဲ့အခါကျတော့သူကတခါတယ်အဲ့ဒီLieutenant Kelly မပြအောင်လိုက်တာလိုက်တာပြီးတော့ပြီးလဲပြီးတော့မသေးတဲ့လူတွေကိုအားလုံးသူလေအကူအညီပြီးတော့ပေးမှပြီးတော့တခြားနေရာကိုရအောင်လုပ်ပေးလိုက်တယ်ပြီးလဲပြီးတော့ပေါ့နော် Lieutenant Kelly ကြောင့်သူကွာတိုင်နေတဲ့အခါကျတော့အဲ့ဒီမှာ Lieutenant Kelly နဲ့သူ့ရဲ့ဗာလဲ25ယောက်အောက်ကသူ့ရဲ
့တပ်ဖွဲ့ဝင်တွေပေါ့ဟုတ်ကဲ
့ Okay တပ်ဖွဲ့ဝင်25ယောက်အားလုံးခွတ်မှရှော်ချီပြီးတော့ဝင်နေပါလဲထောင်ကြထောင်က
ြอ๋อไอ้တော့ဒီစစ်ကောင်ရုံးတင်တဲ့ဒီစားပေါ့နော်ဒါစစ်ကောင်ရုံးတင်တဲ့အခါမှာဒါစင်ကြီးပေါ့နော်ဒါစစ်တပ်ဆိုတာအမိန့်နဲ့လောက်ခဲ့ကြရတဲ့ဆိုတော့စစ်တပ်ရဲ့အမိန့်နဲ့စင်ကြီးဆိုတော့ဟိုကျွန်တော်တို့ပြောစရာကြီးရှိတယ်ဒီအထူးသဖြင့်ဒီလိုဟိုစစ်မြေပြင်ဓမ္မမို့လို့အရေးပေါ်ဒီစားတွေမှာဆိုလို့ရှိရင်စစ်တပ်ဟာအမိန့်နာခံရတယ်အထက်အရာရှိရာပြီးတဲ့အမိန့်ကိုဒါအောက်ခြေရနေပြီးတော့လိုက်နာပြီးတော့ပြစ်ဆိုလဲပြစ်ရမှာပဲပေါ့နော်အဲ့တော့ဒီလိုစစ်သားတွေကအထက်ကပြီးတဲ့အမိန့်ကြောင့်ပြစ်ရပါတယ်ဆိုပြီးတော့ဒီသူတို့ကဒီဗီယက်နမ်ကိစ္စပေါ့နော်လူတဲနဲ့ကယ်လီတို့ကိစ္စမှာ25ယောက်စလုံးကဒီကြားထဲမှာသူတို့အနေနဲ့အဲ့လိုစင်ကြေပေးပြီးတော့ဟိုထောင်ထဲအပြစ်တန်းကနေလွတ်မြောက်တာတွေပါရင်မရှိဘူးလား
မရှိဘူးဘာလို့လဲဆိုတော့လူတဲနဲ့ကယ်လီပြေးလိုက်တဲ့အမင်းက illegal and immoral ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီ
ဟုတ်ကဲ့ဟိုဥပဒေနဲ့မမီဘူးကျင့်ဝတ်တိုက်ခါနဲ့မမီတဲ့အမင
်
းဟာတော့နားလည်ရအောင်ဆို
အဲ့ဒါလုံးလို့မရဘူးအဲ့ဒါတချို့အဲ့ဒီ25ယောက်တည်းတချို့တွေကအဲ့ဒီဥစ္စာကိုစင်ကြေပြပြီးတော့လုပ်ပါတယ်ဒါပေမဲ့အဲ့ဒါမရဘူးမအောင်မြင်ဘူးဒီဥစ္စာလဲဟိုနေကျွန်မခုနပြောသလိုပဲ American စစ်တပ်တင်မကနော်တခြားဗာလဲဒီ Standard Army ဟို Professional Army အစစ်တပ်တွေကအားလုံးကဒီကျင့်ဝတ်အားလုံးရှိကြပါတယ်နော်ဒီဥစ္စာကဘာနဲ့ဖြစ်သွားကဘာ
အဲ့တော့ဒီဒါကဟိုကျင့်ဝတ်နဲ့ဥပဒေကြောင်းနဲ့ညီတဲ့အမိန်မဟုတ်ကျင့်ဝတ်တဲ့နဲ့ညီတဲ့အမိန်မဟုတ်ဆိုတာကိုစဉ်းစားစဉ်းကျင်မှာပေါ့နော်ဒါကစစ်တပ်မှာစစ်သားတိုင်းစစ်ဘုတ်တိုင်းဟိုတင်ယူကြရမယ်လေ့ကျင့်ကြရမယ်ဆိုတော့ဒေါ်မီဝင်းပိုက်ပြောပါတယ်ဒါဒီပြောတဲ့အတိုင်းသိရတာပေါ့နော်ဟိုမြန်မာစစ်တပ်နဲ့တော်တော်လေးကိုအနီးကဆက်ဆံမှုတဲ့ဆာမအနေနဲ့ဆိုရင်ရောဒီလိုဗမာစစ်တပ်ဖွဲ့မှာဒီလိုကိစ္စမျိုးတွေကိုကျင့်ဝတ်တိုက်ခါတွေကိစ္စမျိုးတွေကိုအလေးပေးပြီးတော့ပြောလာတာရှိသလားခင်ဗျာဒါ1988ခုလုံးကဟိုဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့တော့စစ်တပ်ကတော်တော်လေးဝေဖန်ခံရတယ်လူလူကလည်းဟိုယုံမုန်းတာတွေခံရတယ်ပေါ့နော်ဒီနောက်ပိုင်းမှာအမေရိကန်နဲ့ဒီလိုဆက်ဆံမှုတွေဟိုလှုပ်လာတယ်ပင်တန်းတွေပေးတယ်နှိမ့်ောဖလင်ပွဲတွေလုပ်တယ်ဆိုတော့ဒီကြားထဲမှာဒီလိုကျင့်ဝတ်တိုက်ခါနဲ့ညီတဲ့အမိန့်တို့ဒါဟိုဒီကိစ္စတွေကိုနားလည်နိုင်မှုဆိုတာတွေကမြန်မာစစ်တပ်ထဲမှာဘယ်လောက်ထိကြေကြံနေကြေကြံရှိကြလဲခင်ဗျာ
သူတို့ရဲ့ code of conduct ကိုကြည့်လိုက်လို့ရှင်တော့ပါပါတယ်ဒီဥစ္စာဒီကျင့်ဝတ်တိက္ခာရှိတဲ့ဥစ္စာတွေဆိုကျွန်မ
ကျွန်တော်သားတိုင်းလိုက်နာရမယ်အမိန့်ဟု
တ်လိုက်နာရမယ်ဗါလေ code of conduct ပေါ့နော်သူတို့မှာရှိတဲ့ဥစ္စာတစ်ခုရှိပါတယ် but ပြည်သူလူထုကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာရှိတယ်နော်ပြည်သူလူထုကာကွယ်ရမယ်ဆိုတဲ့ကူကကျမပြောချင်တာကပြည်သူလူထုကိုလည်းဟိုနေလက်နဲ့မရှိတဲ့ပြည်သူလူထုကိုတနတ်နဲ့ပြစ်လို့ရှိရင်ဒါကတော့ပြည်သူလူထုကိုကာကွယ်တယ်လို့ပြောလို့မရတော့ဘူးเนา
ะဟုတ်တယ်ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်လို့အခုဒုဒုချာချာဟိုပြောစရာပါများရှိတယ်ခင်ဗျာဒါမြန်မာနိုင်ငံရဲ့စစ်တပ်အခြေအနေကိုနဲ့ရင်းနှီးစွာဟိုလက်ဆံနောက်ပြီးတော့ဟိုနီနောဖလန်မှုတွေလုပ်လာခဲ့တဲ့ရာရှိကြီးတွေပါပါဝင်ပတ်သက်နေတဲ့အခြေအနေဆိုတော့တော့မမီဝင်းပိုက်အနေနဲ့ဗားရင်းနဲ့ထပ်ပြီးပြောစရာရှိသေးတယ်ခင
်ဗျ။အာကျမကတော့ကျမတို့စင်တာကိုလာသွားတဲ့ပုံကြီးတွေပေါ့နော်။သူတို့ကအရန်တော်ရဲ့အရန်ဟိုနေစူးစားတယ်နောက်ပြီးတော့ဟိုနေအီရန်စုမြန်မာနိုင်ငံလည်းကိုယ်နိုင်ငံလည်းကိုချစ်တယ်။အဲ့ဒီဥစ္စာဖြစ်နေတဲ့ဥစ္စာကိုအခုဒီလိုမျိုးအကယ်၍ပေါ့နော်ဒီလိုမျိုး1988လိုမျိုးဖြစ်သွားလို့ရှင်သူတို့ရဲ့ဂုံတိတ်ခါကြီးအရင်မြန်မာတက်မရဲဂုံတိတ်ခါကြမယ်နောက်ပြီးတော့ဗာလဲအပီပီဆိုင်ရာစစ်တပ်တွေရဲ့အတိုင်းဝိုင်းနေမှာလဲဒီလိုလူစုံလူ လူစိုးဆိုပြီးတော့နော်လူရိုင်းဆိုပြီးတော့အချင်းခါမှာကျွန်မအရန်စိတ်ပူပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာနော်ဟုတ်ကဲ့
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်စစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းနေတာကိုဆန္ဒပြလူတွေကအလျှော့ပေးမှာမဟုတ်ဘူးလို့မြင်တဲ့အကြောင်းအထွေထွေသပိတ်ပူးပေါင်းဆောင်ရွက်ကော်မတီပြောခွင့်ရကိုသူအောင်က VOA ကိုပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်
ဆိုတော့ကိုသူအောင်ဒီနေ့တွေ့ရတဲ့ရောက်ခဲ့တဲ့လှေတန်းပေါဝင်ကျင်စတရားဖြစ်ပေါ်အဲ့ဒီမြင်ကွင်းလေးကိုလည်းနည်းနည်းပြောပြပါမယ်ဒီလိုရှိနောက်ဆုံးအခြေအနေကြည
့်အရှိအခြေအနေကကျွန်တော်တို့ဒီမနေ့ကကျွန်တော်တို့1-4ကျင်ညာတယ်ဒါပေမဲ့ဒီတော့ဒီလူငယ်တွေကနောက်လှူရှားသူတွေက1-4ကျင်ညာတော့ကိုကျွန်တော်တို့ဟိုရက်ဖို့ကျွန်တော်တို့အစီအစဉ်မရှိဘူးဆက်ပြီးလှုပ်ကြမယ်ဆိုပြီးဆက်ပြီးလှုပ်တယ်နောက်မနေ့ကမနေ့ပိုင်းကျွန်တော်တို့ဒီအာနာပိုင်ဘက်ကပေါ်တော့လာပြီးတော့တားတာရှိတယ်နောက်တစ်ခုကသူတို့144ထုတ်ထားတဲ့အတိုင်း9ရောက်စီတန်းပြီးတော့လှူရှားမှုလုပ်ဖို့ပြောတယ်သို့တော့သူတို့ဒီဟိုအာနာပိုင်ဘက်ကတစုံတည်းတင်းပါတဲ့အခြေအနေမျိုးမရှိခဲ့ဘူးပေါ့နော်ဒါပေမဲ့နေ့လယ်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်ကြောင်းတွေကလူတွေကိုချီတက်ဖို့လုပ်တဲ့အခါမှာသူတို့ဘက်ကလူစုခွဲမယ်ဆိုပြီးတော့တတိပေးပြီးတော့တော်နည်းနည်းဟိုတင်းပါလာတော့တွေ့ရတယ်ပေါ့နော်အဲ့တော့တချို့for the လှူရှားသူတွေကလူစုခွဲပေးကြရရှိတယ်တချို့ကလည်းဒီဟိုလှူရှားမှုဆက်လုပ်နေရပြီရှိတယ်ပေါ့ဟုတ
်ကဲ့ဆိုတော့ကိုသူအောင်တို့ဒီနေ့အထွေထွေတပိတ်ပူပေါင်းဆောင်ရွက်ကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာကျွန်တော်တွေ့ပါတယ်အဲ့ဒီကော်မတီကနေပြီးတော့ဟလာဆန္ဒပြသူတွေကိုပန်ကြားတာနှိုးဆော်တာလည်းပဲထုတ်တာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဆန္ဒပြတာတွေကိုနှိမ်နှင်းမယ်ဖြိုခွင်းမယ်ဖမ်းဆီးတာတွေလုပ်မယ်ဆိုတာကဒါကကိုသူအောင်တို့အရင်တုန်းကလည်းပဲမျှော်လင့်ထားပြီးသားကိစ္စလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုမျိုးအခြေအနေကိုရင်ဆိုင်ရတဲ့အခါမှာဘယ်လိုတုံ့ပြန်လှုပ်ဆောင်ကြမယ်ဆိုတဲ့အစီအစဉ်များစဉ်းစားထားတာရှိကြပါလား
လုံးလုံးဆက်တော့ကျွန်တော်တို့ဟိုကိုစူးစီးမှုပေါ့နော်ကိုအင်အားကိုပဲအသုံးချပြီးတော့ကျွန်တော်တို့လှုပ်ရှားရမယ်လို့လောလောဆယ်ကျွန်တော်တို့ဟိုစဉ်းစားထားတယ်ခင်ဗျာဘာလို့ကျွန်တော်တို့အခုလူကျွန်တော်တို့တရားကိုဖမ်းနေဆိုရင်ဂျန်တဲ့သူတွေကဒီတရားကိုဒီတရားစီကိုဟိုလိုက်သွားဖို့ပေါ့နော်အဓိကတော့အဲ့တရားစီကိုပူပေါင်းဖို့ပြန်နှုတ်ပေးဖို့တောင်းဆိုဖို့ပေါ့နောက်တစ်ခုသူပြန်မပါမချင်းကိုလူစုတွေပြန်မခွဲပေးနဲ့နောက်ကိုပြန်မဆုပ်ဖို့ပေါ့ဆိုလိုချင်တဲ့ကျွန်တော်တို့အချင်းချင်းစီလုံးညီညွတ်ပုံမှာမူတည်ပြီးတော့ခုနဖန်ဆီးတဲ့ဒီမတရားဖန်ဆီးတဲ့မှုတွေကိုကျွန်တော်ကြော်လာနိုင်မလို့ကျွန်တော်တို့လက်ရှိအခြေအနေရောလုပ်နေရတယ်ပေါ့ဒါပေမဲ့တေချာတာကကျွန်တော်တို့ဒီသူတို့ဘက်ကတုံ့ပြန်လာမယ့်အပေါ်မှာသူတို့တုံ့ပြန်လာတာကိုမဆောင်ဘဲနဲ့ကျွန်တော်တို့မှအစီအစဉ်ရှိတင်တယ်အဲ့ဒီအစီအစဉ်တိုင်းဆက်ပြီးတော့ဆောင်ရွက်တင်ဟိုဆက်ပြီးတော့ကိုဖာသာကိုဆောင်ရွက်မှကျွန်တော်ရွေရောင်ရောက်မယ်လို့ယူဆတယ်ပေါ့နော်အဲ့ဒီတည်းကကျွန်တော်တို့ဒီတပိတ်တပ်ဦးကခေါင်းဆောင်နေတဲ့တိုင်ပင်ပြီးတော့ပြင်ဆင်နေရလို့ရှိတယ်ပေါ့ဟုတ်ကဲ့
ဆိုတော့အခုလိုမျိုးဟလာနေနေတာဖြိုခွဲတာဖန်းနာစီးတာအတ္တတွေကြောင့်မို့လို့ပြီးခဲ့တဲ့ရက်ပိုင်းတွေဒီကနေ့ထိတွေ့ရတဲ့ဆန္ဒပြပွဲတွေရဲ့အရှိန်ဘလောက်အထိညော့သွားမလဲဘလောက်အထိထိခိုက်သွားမယ်လို့ခန့်မှန်းလို့ရတယ်လဲ
ကျွန်တော်တင်တယ်သူအာနာရှင်ကတော့တစုံတရာထိဖိနှိပ်မှုတစုံတရာကျွန်တော်တို့ပြိပင်တားဆီးမှုတွေလုပ်နေပါပဲဒါပေမဲ့ဒီတစ်ခါကျွန်တော်တို့လူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ပေါ့ကျွန်တော်တို့အခုလောလောဆယ်ဒီလူငယ်တွေကြားထဲမှာဖြစ်နေတာကကျွန်တော်တို့မျိုးဆက်တာရှုံထပ်ပြီးတော့ရှုံခဲ့ရင်ငါတို့မျိုးဆက်တော့နှစ်ပေါင်ထက်အကြာကြီးဆက်အာနာရှင်အကိုရောက်နေမယ်ပြီးတော့ဒီဘွဲမှာငါတို့ရှုံနေမဖြစ်ဘူးရှုံနေမဖြစ်ဘူးငါတို့နိုင်အောင်တိုင်းမှာရမယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီလမ်းပေါ်ထွက်လာခဲ့ကြတာပေါ့ဒီကိစ္စဆိုတော့အဲ့ဒီယုံကြည်ချက်ကြောင့်ပဲသူတို့လက်ရှိပြည်နေမှုတွေကကျွန်တော်တို့ရဲ့ဒီဖလုရှားမှုအချိန်ကိုတစုံတရာထိခိုက်မှုမဖြစ်စေနိုင်ဘူးကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့
ဒီလိုဆန္ဒပြကန့်ကွက်နေတဲ့ဆရာနာသိန်းတော်ကိုဆန္ဒပြကန့်ကွက်နေတဲ့လက်ရှိလှုပ်ရှားမှုတွေပေါ့နော်ကျွန်တော်တို့အခုအချိန်ကြီးတွေ့ထားသမျှဆိုရင်ဟလာလမ်းမော့ထွဲဆန္ဒပြတာတွေရှိတယ်ပြီးတော့ဟလာစစ်ကောင်စီနဲ့မပူပေါင်းမဆောင်ဖက်နဲ့ N2 ပြီးတော့ဟလာအလုံးမစင်းကြတာဆိုတဲ့လှုပ်ရှားမှုတစ်ခုရှိတယ်နောက်ပြီးတဲ့အခါကျတော့ဟလာလူထုကနေပြီးတော့ကိုနေနေမှာပဲကိုနေပြီးတော့တမတ်အချိန်တွေမှာတံပုံးတွေတီးပြီးတော့
လာကန့်ကွက်ကြောင်းပြကြတဲ့လှူရှားမှုတွေရှိတယ်ဒီလှူရှားမှုတွေဒီရေရှည်ဘလောက်အထိတွားရမယ်လို့ကိုသူအောင်တို့ခံမှန်းထားတာရှိပါသလားရေတူနဲ့ပြီးနိုင်သလားဘလောက်အထိရေရှည်တွားမှာလဲအဓိကကကျွန်တော်တို့ကလက်ရှိကြွေးကြော်တန်တွေကအမ်ဘယ်လိုမျိုးမျိုးဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့လိုချင်တဲ့ရည်မှန်းချက်ကလက်ရှိကြွေးကြော်တန်တွေမှာဆက်ရနိုင်စင်စနစ်ပြုတ်ချရေးရှိတယ်နောက်ဒီဖန်စီကန်တော် ရောက်ဖို့တော့ကျွန်တော်တို့ရည်ရွှေပြင်ဆင်ရမှာဖြစ်ပြီးတော့ကျွန်တော်တို့လက်ရှိခေါင်းဆောင်တွေနဲ့လက်ရှိအစိုးလက်ရှိအာဏာရပေါ့လက်ရှိဟိုရွေးကောက်ပွဲနိုင်အစိုးရကိုတိမတ်ပြုတ်ပြီးတော့တည်မြဲနေတဲ့အစိုးရကိုအာဏာပြန်အပ်ဖို့ဆိုတာကအချိန်ကြာကြီးစောင့်လို့မရဘဲနဲ့သူဆုံးတဲ့နိုင်ငံတကာဖိအားနဲ့ဖြစ်စေနောက်တော့တပိတ်ရဲ့အရှင်ကိုညှင့်ပြီးတော့နောက်တစ်ဆင့်ထပ်ပြီးတော့တက်ပြီးတော့ကျွန်တော်တို့အစီအစဉ်တွေဆွဲရဖြစ်စေကျွန်တော်လုပ်ရမယ်ဟိုနှစ်ပိုင်းရှိရလို့မြင်တယ်ရေတို့ train မှာရအောင်လုပ်ရမယ်အစီအစဉ်ရှိသလိုရေရှိကျွန်တော်တို့ဟိုအစီအစဉ်ထပ်ဆွဲပြီးလုပ်ရမယ်ဟာရှိတယ်ပေါ့
ဒီအထွေထွေတပိတ်ပူပေါင်းဆောင်ရွေးကော်မတီပေါ့နော်ဒီအထွေထွေတပိတ်ပူပေါင်းဆောင်ရွေးကော်မတီဆိုတာမှာကဘယ်လောက်ထိစုစုစီစီညီညွတ်ညွတ်နဲ့ပါဝင်နေကြပါလဲတတိုင်းပြည်လုံးကိုဖြန့်ကျက်နိုင်ဖို့တတိုင်းပြည်လုံးကိုချိတ်ဆက်နိုင်ဖို့အတွက်ကိုရောအစီအစဉ်တွေရှိပါပြီလား
အစီအဓိကကကျွန်တော်တို့ကလက်ရှိတအုံးမှာရှိနေတဲ့လေဖြုတ်ရှားမှုခေါင်းဆောင်တွေရှိတယ်သူတို့တာဝန်တွေကဒီလိုပူးပေါင်းဆောင်ရွက်ဖို့ဆိုတာလိုအမှန်တည်တော်ညာဒီအလုပ်တွေကိုသူတို့နောက်ကိုပြန်ဆင်းလုပ်ဖို့အချိန်လည်းမရှိဘူးနောက်တစ်ခုကတခြားတာဝန်ကိုစီယူထားရတဲ့ရဲဘော်တွေလည်းရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီပူးပေါင်းဆောင်ရွက်ဒီပူးပေါင်းဆောင်ရွက်ကော်မတီကိုဖွဲ့စည်းရတဲ့အကြောင်းဟိုရည်ရွယ်ချက်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေကိုပို့ပြီးတော့ထိရောက်စေနိုင်ဖို့နောက်တစ်ခုကအနေရကင်းနိုင်ဖို့နောက်တစ်ခုကလူမှုပအဝင်မှုပို့ပြီးတော့အားကောင်းလာဖို့လို့ကျွန်တော်တို့ကဟိုဒီရည်ရွယ်တာပေါ့နော်အဲ့လိုမျိုးလုပ်ပေးဖို့ရည်ရွယ်တာပေါ့အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကစပြီးတော့တည်တဲ့ body တစ်ခုပေါ့နော်လက်ရှိကကျွန်တော်တို့အခုလက်ရှိမှာကျွန်တော်ကတပိတ်ထွေထွေတပိတ်ပူပေါင်းဆောင်ရည်ကော်မတီလိုနာမည်ပေးထားပေးမယ်တို့တပိတ်ထဲကကျွန်တော်တို့ခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတဲ့ဆွေးနွေးပြီးတဲ့သဘောတူညီမှုရတဲ့အခါနာမည်အသေးဖြစ်ရင်ဖြစ်သွားနိုင်တယ်ထို့အတူကျွန်တော်တို့ဒီတပိတ်အဲတအူးကကောင်းဆောင်လေးနဲ့လည်းညှိဖို့ကျွန်တော်တို့ဒီကော်မတီထဲမှာပါဖို့ပေါ့နော်စူးစမ်းနေတာလေးဆွေးနွေးနေတာလေးရှိတယ်ထို့အတူပဲအနေနဲ့ရဲရဲကကောင်းဆောင်လေးဟိုအဖွဲ့အစည်းတွေသူတို့စီကိုကျွန်တော်တို့ဒီရန်ကုန်မှာရှိတဲ့လှုပ်ရှားမှုအခြေခံပြီးတော့ဒီထွေထွေတပိတ်ကော်မတီပူပေါင်းကောင်ရဲဆောင်ရဲကော်မတီရလာတဲ့အချက်တွေပေါ့နော်ဥပမာကျွန်တော်တို့ဟိုလက်ရှိဟိုတပိတ်လှုပ်ရှားမှုကစနစ်တကျဖြစ်ရမယ်ဆိုတဲ့ဟာမျိုးတွေအကြံဉာဏ်မျိုးတွေကျွန်တော်ပို့ဖို့တော့ရှိတယ်ပေါ့ဒါပေမဲ့လက်ရှိကတော့ကျွန်တော်ရန်ကုန်မှာအဓိကလေုံမှာလှုပ်ရှားနေတဲ့အင်အားစုတွေအဓိကတည်ပြီးတော့ဖွဲ့ထားတဲ့ဖွဲ့ဖြစ်တယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီထွေထွေ the big comedy ထွေထွေ the big ပူပေါင်းဆောင်ရွေး comedy အနေနဲ့တနိုင်ငံလုံးမှာဆန္ဒပြနေတဲ့လူတွေကိုအဓိကပေးတဲ့သတင်းစကားကဘာပါလဲအဓိကတိုက်တွန်းလို့ချက်တွေကဘာပါလဲကိုသူအ
ဓိကကျွန်တော်တို့တိုင်းပြည်မှာအုပ်ချုပ်ခဲ့တဲ့ဒီဆရာနာရှင်ရဲ့တက်တာနှစ်ပေါင်း80ကျော်ဖြစ်တယ်ပေါ့သူတို့ကိုကျွန်တော်တို့ကအပြီးတိုင်ဖန်ရှားဖို့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးလမ်းပေါ်မှာကြွေးကြော်နေုံနေမကဘူး CDM လှုပ်ရှားရုံနေမကဘူးတခြားလှုပ်ရှားမှုတွေတခြားလက်ရှိမပါသေးတဲ့ပြည်သူတွေရဲ့အကူအညီတွေပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အများကြီးလိုရပေါ့နောက်ကျွန်တော်တို့ဒီအကြမ်းဖက်လှုပ်ရှားမှုဆိုတာကလမ်းပေါ်မှာကျွန်တော်တို့ဒီဆန္ဒပြလမ်းလျှောက်တဲ့ဟာလည်းရှိမယ်တခြားလှုပ်ရှားမှုပုံစံမျိုးစုံလည်းရှိသေးတယ်ပေါ့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့ကြေးလက်နေပြည်သူတွေရဲ့လှုပ်ရှားမှုဒါအရေးကြီးတယ်ဆိုတော့သူတို့ပါမှကျွန်တော်တို့မြန်မာနိုင်ငံ80ရာခိုင်နှုန်းသောလှုပ်လို့ပြည်သူတွေပါလာကြမှာကျွန်တော်တို့ဒီအာဏာရှင်စနစ်တစုံတရာကျွန်တော်တို့ဟိုရှင်းလင်းနိုင်မှာဖြစ်တယ်ပေါ့အဲ့ဒီအတွက်အားလုံးပါဝင်နိုင်ဖို့နံပါတ်1အဓိကဖြစ်တယ်အားလုံးကြိုးစားကြပါအားလုံးပြေးတော်ပုံအောင်မှုအတွက်အားတင်းထားကြပါကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲထိရောက်နိုင်ဖို့အောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးတက်နိုင်သမျှကြိုးစားပါမယ်လို့ပြောချင်ပါတယ်ဟုတ
်ကဲ့အဲ့ဒီဟာအပြင်ပေါ့လေဒီဆန္ဒပြတဲ့လူတွေအနေနဲ့လိုက်နာတဲ့နဲ့လှုပ်ဆောင်လိုက်နာတဲ့နဲ့ဆိုတာတဲ့လှုပ်ဆောင်တဲ့အကြံပေးတိုက်တွန်းနှိုးဆော်ချက်တွေကဘယ်လိုအချက်တွေများကိုသူအောင်တို့ကနှိုးဆော်ထားပါသလဲ
အော်လက်ရှိမှာကျွန်တော်တို့ဟိုဒီမြို့ဟိုဘောကိုမြို့နယ်အတွင်းမှာပဲကိုပဲ့ပြီးတော့ဆန္ဒပြတာမြို့ပေါ့နော်ဟိုမြို့အခုကမနေ့ကကျွန်တော်တို့မြို့နယ်ပေါင်းစုံရန်ကုန်အတွင်းမှာဆက်ပဲ့ဆန္ဒပြကြတာရှိတယ်အဲ့ဒီတွေတစုံတရာကျွန်တော်တို့ဟိုလှုပ်ရှားမှုရဲ့ပုံစံတန်ကအသွင်တစ်မျိုးဖြစ်သွားနိုင်တဲ့အတွက်အသွင်တစ်မျိုးဖြစ်သွားတယ်ဆိုပြီးတော့တက်မတော်ဆိုရနေမျိုးချိန်ညာချက်တွေထွက်လာတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ကမြို့နယ်တိုင်းမှာအခုလောလောဆယ်ကဟိုကားလမ်းမပိတ်ဖို့နောက်တစ်ခုကဟိုအဓိကစူရက်လိုနေရာမျိုးမှာကျွန်တော်တို့ဒီစနစ်တကျတန်းစီပြီးတော့ကြီးတဲ့ကြွေးကြော်ဖို့ပေါ့နော်အဲ့ဒါလေးရှိမယ်နောက် ကျွန်တော်တို့ဒီတပိတ်ကော်မတီတွေရဲ့အမ်ဆန္ဒပြလှုပ်ရှားမှုတွေကိုဒီတံပြန်ဆန္ဒပြမှုတွေနောက်ရန်စားမှုတွေရှိတယ်အဲ့ဒါတွေကိုအကြမ်းမဖက်ပြည်ငင်စွာတုံ့ပြန်ဖို့ပေါ့နော်သူတို့ပြန်စားတိုင်းကိုယ်ကပြန်စားဖို့ပြန်ပြီးတော့ဟိုမတူဒေါသနဲ့မတုံ့ပြန်ဖို့ဆိုတော့အဲ့ဒီအချက်တွေပါပါတယ်ကိုဟုတ
်ဟုတ်ကဲ့ဒီအခုဒီနေ့ဆိုရင်စပြီးတော့ဒါတစ်ဖက်ကစစ်ကောင်စီဘက်ကစပြီးတော့အင်အားသုံးနေနှင်းဖြူခွဲတာလှုပ်လာပြီပေါ့လေဟလာဒီထက်ပို့ပြီးတော့ပြင်းထန်တဲ့နေနှင်းဖြူခွဲမှုတွေလှုပ်လာမယ်ဆိုရင်ကျွန်တော်ခမန်းကျဲအရာဟလာလမ်းမော့ထွဲဆန္ဒပြပွဲတွေအသက်တွေအများကြီးဆုံးရှုံးခံပြီးတော့လမ်းမော့ထွဲဆန္ဒပြပွဲတွေလှုပ်ဖို့ဆိုတာတစ်ဖြည်းဖြည်းနဲ့ဟလာထိန်းလှုပ်ရမယ်အခြေအနေကိုရောက်သွားမယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ကျွန်တော်ခုနပြောသလိုလှုပ်ရှားမှုကဟလာ CDM လို့ခေါ်တဲ့အကြမ်းမဖက်တဲ့အန်တုတဲ့အနေနဲ့လှုပ်ရှားနေတာရှိရဲပြီးတော့ကျွန်တော်သိသလော RRC လို့ခေါ်တဲ့ Red Ribbon Campaign ဒီဖဲချိုးနီပေါ့နော်ဖဲချိုးနီလှူရှားမှုဆိုတာရှိတယ်ပြီးတဲ့အခါကျတော့ခုနလိုတံမုံတီးတယ်လှူရှားမှုဆိုတာရှိတယ်လမ်းမော့ထွက်ဆန္ဒပြတာအပြင်ပေါ့အဲ့ဒါအပြင်ကိုအစောပိုင်းတုန်းကလှုပ်ဆော်တဲ့ဟာတွေကျွန်တော်တွေ့ထားတာပါလဲဆိုတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေတခါစစ်တပ်နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ကြဖို့ဒီစီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုဝယ်ယူသုံးစွဲအားပေးတာမျိုးမလုပ်ကြဘူးစသဖြင့်ဒီလိုမျိုးအစောပိုင်းတုန်းကလှုပ်ဆော်ထားရတယ်တွေ့ပါအဲ့ဒီအနေနဲ့ပတ်သက်လို့ရောကိုသူအောင်တို့ဗာများပြင်ဆင်ထားပါလဲနောက်ပိုင်းမှာရေရှည်အားဖြင့်ဒါတွေကိုဆက်လုပ်သွားဖို့ပေါ့နော
်ဟုတ်ကျွန်တော်တို့လက်ရှိပေါ့နော်ဒီလှုပ်ရှားမှုတွေရဲ့ပုံစံတုံးတရားကျွန်တော်ဖိအားပေးခဲ့တာမျိုးခုနလိုကိုပြောခဲ့တဲ့ခြေနေမျိုးတွေရှိရဆိုရင်ကျွန်တော်တို့ဟိုကနစက်တပ်ပိုင်ပစ္စည်းတွေကိုတပိတ်မှောက်မယ်ဆိုရင်အခုအရေးကြီးတာကျွန်တော်ကြားနေပြည်သူတွေရဲ့ဟိုစီးပွားရေးစားဝတ်နေရုံမထိခိုက်ဖို့အရေးကြီးတယ်အဲ့တည်းဘလို့ဒီတစ္စည်းတွေကိုဘိုက်ကော့လုပ်တဲ့ခါမှာကိုယ့်ရဲ့ပြည်သူရဲ့ဟိုစားဝတ်နေရုံမထိခိုက်မယ်နဲ့ဘလို့တပိတ်မှောက်ကြမလဲဘလို့မျိုးဒါကိုလုပ်ကြမလဲဆိုတော့မျိုးနောက်တစ်ခုကကျွန်တော်တို့ကဟို demand or supply or ဒီကုန်တွေကကျွန်တော်တို့ရောင်းနေဆိုင်ရလဲဒီပစ္စည်းကိုမရောင်းချင်အောင်ဝယ်သူကလည်းမဝယ်ချင်အောင်ကျွန်တော်တို့နောက်ဒီ BC ရဲ့အစားပေါ့နော်နောက်ခုကျွန်တော်တို့ကဟိုညှိုးဖို့လိုတာမျိုးတွေရှိအဲ့ဒီအတွက်ကိုကျွန်တော်တေချာပြင်ဆင်ပြည့်လို့ဒါမှသာရင်ကျွန်တော်တို့ကတကယ်သူတို့ဒီတက်နဲ့ပတ်သက်တဲ့ပစ္စည်းတွေကိုလုံးဝမသုံးတဲ့အခြေအနေမျိုးဖြစ်မှာဖြစ်တယ်မဟုတ်ဘူးဆိုရင်ကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်ရဝယ်သုံးနေရမျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ကဟိုသူတို့ရဲ့ကြိုးစီပွားကိုတစုံတရာကျွန်တော်ဖိအားပေးနိုင်မှာမဟုတ်တဲရောက်နိုင်မှာမဟုတ်လို့ယူဆတယ်
View American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗုဒ္ဓဟူးနေ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစဆုံးကိုမနက်ရှိနိုင်ကနေ990လိုင်းတူမီတာ20 kHz တင်ကတိတုံညလိုင်းတူမီတာ25 kHz တတိရှင်းနဲ့တုံညလိုင်းတူမီတာ35 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်အခုတော့ဒီမနက်နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းအချင်းချုပ်ကိုမတ်သိင်ကြီးထိုက်ကကြီးညာပေးပါမယ်
အမေရိကန်သမ္မတဟောင်းဒိုနယ်ထရန့်ပေါ်တရားစွဲဆိုမှုကိုစစ်ဆေးဖို့အထက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါပြီ။အထက်လွှတ်တော်ကထောက်ခံမဲ56မဲ၊ကန့်ကွက်မဲ44မဲနဲ့အမှုကိုဆက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါဆိုရင် Republican အမတ်6ဦးက Democrat အမတ်တွေနဲ့ပူးပေါင်းခဲ့တာလည်းဖြစ်ပါတယ်။မြန်မာစစ်အာဏာသိမ်းမှုကိုစတင်တဲ့လမ်းပေါ်ထွက်ဆန္ဒပြမှု၄ရက်မြောက်နေ့အင်္ဂါနေ့မှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတ်တိုက်တွေရုံရင်ဆန်ကပ်ဖြစ်ပြီးနှစ်ဖက်လုံးမှာထိခိုက်ဒဏ်ရာရပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆင်အာနာသိမ်းမှုနောက်ပိုင်းပထမဆုံးသူရဲတန်ယူဖြစ်ရတွေလည်းဖြစ်ပါတယ်။အာနာသိမ်းအဖွဲ့ကနိုင်ငံတွင်းဆန္ဒပြမှုတွေကိုအင်္ဂါနေ့မှာပထမဆုံးအခြေဖြစ်အသိအမှတ်ပြုပြီးရုပ်သံကပြသခဲ့ပါတယ်။ဆင်အာနာသိမ်းခံထားတဲ့မြန်မာအရေးကိုအမေရိကန်ကဦးစားပေးအဖြစ်ထားရှိပြီးအနာသိတဲ့သူတွေတိတာတဲ့အကျိုးဆက်ခံစားရစေရေးသုံးသပ်ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဖေဖော်ဝါရီလ9ရက်နေ့အင်္ဂါနေ့မှာပြောပါတယ
်ဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန်းရောက်နေတဲ့တဲ့ရင်ချင်းချုပ်ကိုမတ်သိင်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီမနက်ခင်း view အစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ကျွန်တော်ကတော့ရေးမတော်ပါဒီနေ့ညနေပဲ9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို5.2 kHz 15.5 ည5.25 kHz 11.83 5.32 kHz 9.35တို့ကနေအတန်းလွှတ်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.